Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်ဩဂုတ်လ9ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဒုသမရလောင်းအဖြစ်ရွေးချယ်လိုက်တဲ့ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz ဟာတိုက်ပွဲအစမ်းသက်ခံခေါင်းဆောင်ဖြစ်တယ်လို့ဒုတိယသမရ Kamala Harris ကပြောပါတယ်။မြန်မာနိုင်ငံဟာကမ္ဘာပဋိပက္ခအညွန်ငယ်အဆင့်နံပါတ်2မှာရှိနေတယ်လို့ပဋိပက္ခတွေကိုစောင့်ကြည့်လေ့လာနေတဲ့ ACLED အဖွဲ့ကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကိုနိုဘယ်ဆုရှင်ယိုနတ်စ်ကဦးဆောင်မယ်လို့သမ္မတပြောခွင့်ရသူကကြေညာပါတယ်။
အမေရိကန်ဒီမိုကရက်ဒုတိယသမ္မတကမလာဟဲရစ်ကသူနဲ့ရွေးကောက်ပွဲပြိုင်ဘက်ဒုတိယသမ္မတလောင်းအဖြစ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်တဲ့အပေါ်အမေရိကန်ရောက်မြန်မာတချို့ရဲ့သဘောထားကိုတော့သတင်းတွေပြီးမှအရင်ဆုံးနှားဆင်ရပါမယ်။ဒီနောက်မှာတော့စင်ကူးမြို့နယ်တွင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု၊ကင်းနီနဲ့ရှမ်းတောင်ပိုင်းကတိုက်ပွဲတွေအခြေအနေတို့ကိုလည်းတင်ပြမှာဖြစ်ပါတယ်။အပတ်စဉ်ခဏတွေတည်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကဘာတလောက်ခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။ဒုနဲ့ဒူဒုတိယသမ္မတလောင်းဖြစ်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စာတိုက်ပွဲအစမ်းသက်ခါခေါင်းဆောင်ဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောလိုက်ပါတယ်။မင်းနီဆိုတာကမိသားစုတွေအတွက်မစ္စတာဝေါ့စ်ကမယုံနိုင်လောက်အောင်ကိုလှုပ်ပေးနိုင်ခဲ့တယ်လို့လဲကမလာဟဲရစ်ကသူ့ထောက်ခံသူတွေစီပို့တဲ့သတင်းစကားအတူမှာပြောလိုက်ပါတယ်ဒီမိုကရက်ပါတီတွင်က progressive လို့သိကြတဲ့တိုးတက်ရေးနိုင်ငံရေးအုပ်စုတွေကတင်ဝေါ့စ်ကိုဝန်းရံကြသူတွေဖြစ်ကြပါတယ်ဒါအပြင်ကျေးလက်တဲ့လူပြူတွေကိုဆွဲဆောင်နိုင်စွမ်းရှိသူလို့လည်းသူ့ကိုမြင်ကြပါတယ်ဝေါ့စ်ကိုရွေးလိုက်တာဟာအတိုင်းတဲ့အလွန်ထူးကဲတဲ့ရွေးချယ်မှုတစ်ခုဖြစ်ပြီးသူဟာ Wisconsin, Michigan နဲ့ Pennsylvania ပြည်နယ်တွေလိုအဆုံးဖြတ်ပေးနိုင်တဲ့ပြည်နယ်တွေကမဲပေးသူတွေကိုဆွဲဆောင်နိုင်ပါလိမ့်မယ်လို့ Democrat Party မှာပြောရေးဆွဲသူ Julie Roginski က VOA ကိုပြောပါတယ်။ Kamala Harris ဘယ်လောက် radical ဖြစ်တာကိုဒီရွေးချယ်မှုကမီးမောင်းထိုးပြပါတယ်လို့ Republican ဒုတိယသမ္မတလောက် JD Vance ကအင်္ဂါနေ့ကဝေဖန်လိုက်ပါတယ်။ရွေးချယ်မှာ Democrat Party တွင်းက Hamas တွေပြောတာ Kamala Harris နားထောင်ခဲ့တာကိုပြနေတယ်လို့ Mr. Vance ကဆိုပါတယ်ခင်ဗျာ။ဥရေယာပိတ်ထားတဲ့ Fanatile ထုတ်လို့ရမှာအသုံးပြုဓာတုပစ္စည်း၃မျိုးကိုတရုတ်ကစတင်ထိန်းချုပ်စီးကျက်နေတယ်လို့ America AP ရောကအင်္ဂလိပ်ကပြောလိုက်ပါတယ်။တရုတ်နဲ့ American တို့မူဆေးဝါးနေနေပူးပေါင်းဆောင်ရွက်မှုကို2023 November လမှာပြန်လည်စတင်ခဲ့ပြီးနောက်ဒါဟာတတိယမြောက်ဆောင်ရွက်ချက်ဖြစ်ပြီးတန်ဖိုးရှိလာတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့အမေရိကအမျိုးသားလူမျိုးရေးကောင်စီပြောရေးရှိုးဝစ်ရှိသူ Sean Chavette ကကြေညာချက်မှာပြောပါတယ်။အသက်18နှစ်ကနေ45နှစ်ကြားအမေရိကန်တွေသေဆုံးရတဲ့အကြောင်းတွေထဲမှာ Fentanyl ပိုလွန်သုံးဆွဲမှုကထိတ်ဆုံးမှအကြောင်းဖြစ်နေပါတယ်။2013မှာဒါကြောင့်လူပေါင်း 38,000 ကျော်သေဆုံးခဲ့တာပါ။တရုတ်အမေရိကဆက်ဆံရေးအေးဆက်ဆက်ဖြစ်နေခဲ့တာကိုပြန်ကောင်းလာအောင်တရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်သမ္မတဘိုင်ဒန်တို့ကြိုးစားခဲ့ရာကမွေးဆေးဝါးနေနေပူပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ Fentanyl ဓာတ်ပစ္စည်းထိန်းချုပ်ရေးနဲ့မွေးဆေးဝါးရောင်းဝယ်မှုငွေကြေးဆိုင်ရာကန့်သတ်နိုင်ရေးအတွက်တရုတ်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်နိုင်ငံမှာဘိုင်ဒန်အစိုးရတာဝန်ရှိသူတွေနဲ့ပြီးခဲ့တဲ့ပုံတွင်းကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ယာယာဆင်ဝါကိုဟာမတ်စ်ခေါင်းဆောင်တွေဖြစ်တင်လိုက်တဲ့အကြောင်းဟာမတ်စ်အဖွဲ့ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အောက်တိုဘာဣစရေးတိုက်ခိုက်မှုခေါင်းဆောင်ဖြစ်ဆင်ဝါကိုဣစရေးကတော့သတ်မှတ်ထားတာပါ။အင်္ဂါနေ့မှာပဲလက်ဘနွန်ဟော့စပီတယ်အဖွဲ့က drone နဲ့အစ္စရေးမြောက်ပိုင်းကိုအင်္ဂါနေ့ကတိုက်ခိုက်တာကြောင့်အစ္စရေးစစ်သား6ယောက်အပါအဝင်အနည်းဆုံးလူ19ယောက်သေဆုံးသွားကြတယ်လို့အရေးပေါ်ဆော့ချော်ရေးတာဝန်ရှိသူတွေကပြောပါတယ်။ကမ်းခြေမြို့နဟာရီယာအနီးကို drone တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။ဘလို့ကျိုးဆက်ကြုံရသည့်ဖြစ်စေဟက်စပီတယ်တမှုဖူဝတ်ရှူကာတေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်ပြန်လည်တော့ပြန်မယ်လို့ဟက်စပီတယ်ခေါင်းဆောင်ကလက်ဘနွန်မှာပြောလိုက်ပါတယ်။အဖွဲ့ရဲဖြစ်စေအီရန်နိုင်ငံအီရတ်ယီမင်နဲ့ဆီးရီးယားမှာရှိနေတဲ့အီရန်အထောက်ပံ့ခံအဖွဲ့တွေနဲ့လက်တွဲလို့ဖြစ်စေတိုက်ခိုက်မယ်လို့ဟက်စ်ဘောလာခေါင်းဆောင်ဟာဆန်နက်ဆာရလာကဆိုပါတယ်။ဘေရုတ်မှာခုလိုသူမပြောမီအစ္စရေးစစ်လေယာဉ်များတွေကအင်္ဂါနေ့နေ့လယ်မှာနှစ်ကြိမ်ပြန်ဝဲခဲ့ပါသေးတယ်။လက်ဘရွန်တောင်ပိုင်းမှာအစ္စရေးကအင်္ဂါနေ့အစောပိုင်းမှာလေကြောင်းတိုက်ခိုက်ခဲ့လို့လူ၄ဦးသေဆုံးခဲ့တယ်လို့လက်ဘရွန်တာဝန်ရှိသူတွေကပြောပါတယ်။
မနေ့က ခင်စီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Jodu Channel 101ဒါမှမဟုတ်လေ Thaicom 6 Jodu Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
မနက်ခင်းတဲ့တွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဟာကမ္ဘာပဋိပက္ခအညွန်ကိအစ်စ်နံပါတ်1မှာရှိပြီးမြန်မာပြည်တွင်းစစ်ဟာကမ္ဘာမှာတတိယအသေးအပြောက်အများဆုံးဖြစ်တယ်လို့လက်နက်ကိုင်ပဋိပက္ခတွေကိုစောင့်ကြည့်လေ့လာနေတဲ့ ACLED အဖွဲ့ကအခုလ6ရက်နေ့နေ့လယ်သုံးသက်ချက်ပုံပြမှာပြောလိုက်ပါတယ်။2024ဇန်နဝါရီလမှာမြန်မာပဋိပက္ခကညွန်ကိအစ်စ်1မှာရှိခဲ့တာမို့အစ်စ်တစ်စစ်ကျသွားခဲ့တာပါ။ပဋိပက္ခပြန်နိုင်ရမှာကဘာမှနံပါတ်6ရှိပြီးကဘာမှအပိုင်းပိုင်းအဖြစ်ဆုံးပဋိပက္ခလည်းဖြစ်နေတယ်လို့ ACLED အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာပြထားပါတယ်။အရသားတွေအတွက်ကဘာမှအနည်းအများဆုံးအညွန့်ဆင့်အဖြစ်စရုပ်ထလိုက်နေပါတယ်။တိုင်းပြည်လူဦးရေရဲ့43ရာခိုင်နှုန်းလူဦးရေအဖြစ် 22,800 ကျော်ဟာပဋိပက္ခနယ်မြေထဲမှာရှိနေကြတာပါ။ရခိုင်ပြည်နယ်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တို့မှာပဋိပက္ခဖြစ်ရတွေအများဆုံးဖြစ်ခဲ့တာကိုပြနေပါတယ်။တိုက်ပွဲပေါက်ပွဲမှုတွေနဲ့အရသားတွေအပေါ်အကြမ်းဖက်မှုတွေကိုပဋိပက္ခဖြစ်ရတွေဖြစ် ACLED ကတုံတုံပြောဆိုပြီး2024ဒီဇင်ဘာအထိမန္တလေးတိုင်းမှာ23ရာခိုင်နှုန်းရခိုင်ပြည်နယ်မှာတော့3ရာခိုင်နှုန်းတိုးလာလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။စကိုင်းနယ်ကချင်မှာတော့38ရာခိုင်နှုန်းနဲ့26ရာခိုင်နှုန်းရှမ်းမြောက်မှာ8ရာခိုင်နှုန်းအသီးသီးကျသွားလိမ့်မယ်လို့လည်း ACLED ကခန့်မှန်းလိုက်ပါတယ်ခင်ဗျာ။နိုဘယ်ဆုရှိမိုဟာမက်ယူနုစ်အာဘင်္ဂလားဒေ့ရှ်ဂျာပြအစိုးရကိုဥဆောင်မယ်လို့ဗုဒ္ဓနဲ့အစောပိုင်းမှာတပ်ပရပြောရေးဆိုခွင့်ရှိတယ်ကွာကြေညာလိုက်ပါတယ်စစ်တပ်ကြီးကဲတွေစာရပြចောင်းသားတွေခေါင်းဆောင်တွေစီးပွားရေးနယ်ပယ်ကထင်ရှားတဲ့ခေါင်းဆောင်တွေရက်ပက်အဖွဲ့အစည်းခေါင်းဆောင်တွေတက်ရောက်ကြတဲ့အစည်းအဝေးကအခုလိုဆုံးဖြတ်လိုက်တာပါဆုံးဖြတ်ချက်ကိုတပ်ပရမဟာမက်ရှဟာဘူဒင်ရဲ့ပြောရေးဆိုခွင့်ရှိသူဂျွိုင်နယ်အဘီဒင်ကအေဘီတရင်ဌာနကိုဗုဒ္ဓနဲ့မနက်ခင်းကြီးမှာပြောကြားလိုက်တာဖြစ်ပါတယ်ယူနုစ်အပါရီအိုလံပစ်စီဇန်တွေကိုအကြံပေးဖြစ်ပါရီမြို့မှာရောက်ရှိနေပြီးမကြမီပြန်လာပဲလို့ပြောနေကြောင်းဒေသခံမီဒီယာတွေကတော့ဆိုကြပါတယ်ယူနုစ်ကကြားပြအစိုးရကိုဥဆောင်ဖို့သဘောတူကြောင်းကျောင်းသားကောင်းဆောင်တွေကအစောပိုင်းမှာပြောကြပါတယ်ဒူဟာတိုင်းပြည်ကထွက်ပြေးသွားတဲ့ဝန်ကြီးချုပ်ဟောင်းဟာစီနာနဲ့နိုင်ငံရေးအတိုက်ခံဖြစ်ပြီးစီးပွားရေးပညာရှင်နဲ့ဘာလုံငန်းရှင်ဖြစ်တယ်လို့2006ခုနှစ်နိုဘယ်ငြိမ်းဆန်းရေးဆုရှင်လည်းဖြစ်ပါတယ်နိုင်ငံရေးပါတီတွေတခြားပါဝင်ပတ်သက်သူတွေနဲ့ညီနိုင်ပြည်တဲ့နောက်တခြားအစိုးရအဖွဲ့ဝင်တွေကိုကြီးညာမယ်လို့ပြောရေးဆိုခွင့်ရှိသူ Joyner Abidin ကဆိုပါတယ်အမေရိကန်မြေပေါ်မှာနိုင်ငံရေးလှုပ်ရှားမှုတွေလုပ်မဲ့အစီအစဉ်နဲ့ပါကစ္စတန်အမျိုးသားတယောက်ကိုနယူးယောက်မြို့မှာရာဇဝတ်မှုနဲ့အင်္ဂါနေ့ကတရားစွဲလိုက်ပါတယ်အီရန်နဲ့အဆက်အသွယ်ရှိတယ်လို့ဆွတ်ဆွတ်ခါသူ Asif Marchena နယူးယောက်မြို့ကိုလာရောက်ပြီးလှုပ်ကြံမဲ့သူကိုငှားရမ်းဖို့ကြိုးစားခဲ့တယ်လို့နယူးယောက်မြို့ Brookings ကအစိုးရရှင်းနေတွေကပြောပါတယ်ပြမဘသူဆိုတာကိုတော့တရားရုံးစာရွက်စာရမ်းတွေကမပြောပါဘူး Republican တပ်တလာ Donald Trump ကိုလှုပ်ကြံမှုစူးစမ်းပြီးနောက်တရားရေးဌာနကဒီအမှုကိုထုတ်ပြောခဲ့တာပါ Trump ကိုလှုပ်ကြံမှုစူးစမ်းခဲ့ပြီးသိဆုံးသွားသူအသက်20ရွယ် American လူငယ်ကတော့ Iran နဲ့အဆက်အသွယ်ရှိသူမဟုတ်ပါဘူးအာဏာရှင်နိုင်ငံတိုင်းက American တာဝန်ရှိသူတယောက်အပေါ်ပြစ်မှတ်ထားလာပြီးအမျိုးသားလုံခြုံရေးပေါ်အန္တရာယ်ပြုဖို့စူးစမ်းလာတာကိုသိခံမှာမဟုတ်ဘူးလို့ American ရှေ့တချုပ် Merrick Garland ကကြေညာချက်မှာပြောလိုက်ပါတယ်သမ္မတဟောင်းထရမ့်လက်ထက်ကအီရန်အစ္စလာမ်တော်လှန်ရေးအစောင့်တပ်ခေါင်းဆောင်ကော့ဆက်ဆိုလာမနီကိုလောက်ကျန်ခံရမှုအပေါ်အီရန်နိုင်ငံကလက်စားချေခြင်းနေတယ်လို့အမေရိကန်တာဝန်ရှိသူတွေကနှစ်ပေါင်းများစွာပြောခဲ့ပါတယ်။ဒီအမိန့်ကိုထရမ့်ကထုတ်ပေးခဲ့တာပါ။
ဥတည်မောင်တမရှင်မကြခင်မှာတော့မြန်မာနိုင်ငံတွင်တိုက်ပွဲတွေအခြေအနေကိုတင်ပြပါမယ်။အခုတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးနှားဆင်ကြည့်ရှုချက်ရအောင်ပါရှင်။လာမယ့်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်လာဖို့ရှိတဲ့ဒုသမ္မတကမလာဟဲရစ်ဟာသူ့နဲ့လက်တွဲဖက်ရှင်ပြိုင်မဲ့ဒုသမ္မတလောင်းအဖြစ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်ပါတယ်။မင်းနီဆိုတာပြည်နယ်တွင်မြန်မာနယ်တချို့ကသူ့ကိုရွေးချယ်တဲ့အပေါ်ကြိုးဆိုကြပြီးသူဟာလူမျိုးရေးကွဲပြားမှုအပေါ်မျှတတဲ့အမြင်ရှိသူအောက်ခြေလူလူနဲ့တသားတည်းရှိသူလို့ရှုမြင်ကြပါတယ်ကိုသားညွန့်ဦးဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာစစ်မှုထမ်းဟောင်းလဲဖြစ်ကျောင်းဆရာတူလဲဖြစ်ခဲ့တယ်လို့အောက်ခြေလူပြူအလုတမားတော်များများရောပြည်နယ်တွင်းကနိုင်ငံရွှေပြောင်းအခြေချသူတွေကပါနှစ်သက်သူတူဖြစ်တယ်လို့အမေရိကန်သတင်းတွေမှာဖော်ပြကြပါတယ်အသက်60ရွယ်ပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာတိုးတက်တဲ့အမြင်ရှိသူလို့လည်းလက်ခံထားကြတာပါ KCM လို့ခေါ်တဲ့ Grand Community of Minnesota အဖွဲ့ကစောကနေဒီကတော့တင်မော့စ်ဟာလူမျိုးခွဲခြားမှုမရှိတဲ့ခေါင်းဆောင်တူဖြစ်တာမလို့ကမ်လာ Harris ကသူ့ကိုရွေးလိုက်တဲ့အပေါ်မှာကြိုဆိုသဘောကျတယ်လို့ဆိုပါတယ
်ကျွန်တော်ဒီ community ထဲမှာ event တွေလှုပ်တိုင်းလှုပ်တိုင်းသူ့ကိုကျွန်တော်တို့ဖိတ်တယ်ပေါ့နော်သူလည်းအလေးလေးစားစားနဲ့ကျွန်တော်တို့ရဲ့ event community event တွေကိုသူတက်ရောက်ခဲ့တယ်အာနောက်ပြီးတော့လေသူနဲ့လည်းတစ်ခါကျွန်တော်တို့ဆုံဖြစ်ပါတယ်ဒီ Christmas လှုပ်တဲ့ပွဲတစ်ခုမှာပေါ့ဒီ Asia ကနေ season တဲ့ပွဲတစ်ခုမှာသူတက်ရောက်ခဲ့တယ်ကျွန်တော်တို့အမှတ်တရတပ်ပုံတွေတွင်းရိုက်ဖြစ်ခဲ့တယ်ပေါ့နော်အဲ့တော့ဘာလို့ဆိုတော့ကျွန်တော်တို့ဒီ diverse ဖြစ်တဲ့ဒီ Minnesota state မှာသူကလည်းဘယ်လိုခေါ်မလဲဒီ election တစ်ခုပြီးတစ်ခုကိုသူအနိုင်ရခဲ့တာတဲ့ history လည်းရှိတယ်ဘာလို့ဆိုတော့ဒီလူတိုင်းကသူ့ကိုကြိုက်ကြတယ်ပေါ့နော်ကျွန်တော်သူ့ကိုမြင်တာကတော့သူကတော့လူမျိုးခွဲခြားစာမရှိဘူးပြည်မြတ်တတနဲ့အားလုံးကိုတန်းတူညီမျှနဲ့သူဆက်ဆံတယ်သူသဘောထားတယ်ပေါ့နော်အဲ့လိုနူးညံ့သိမ့်မွေ့တဲ့ဒီလူသားဆန်တဲ့ဝါဒရှိတဲ့အတွက်ကြောင့်မို့လို့တော့ကျွန်တော်သူ့ကိုအရင်သဘောကျပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီ immigrant တွေရဲ့ဘဝ immigrant တွေရဲ့ဒီရှင်သန်မှုနဲ့ရောက်ပိုင်ခွင့်အခွင့်အလမ်းတွေကိုလည်းပဲသူအကောင်းဆုံးစ조사မယ်လို့ကျွန်တော်ယုံပါတယ
်တင်ဝါဆာမင်းနီဆိုတာပြည်နယ်ရဲ့အောက်လွတ်တော်အမှဖြစ်တဲ့2018ခုနှစ်ကနေပြီးတော့2019ခုနှစ်အထိရွေးချယ်ခံခဲ့ရသူပါ2019ခုနှစ်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်ခံခဲ့ရပြီးတဲ့နောက်မှာလည်းပြည်နယ်ရေးကိစ္စတွေမှာအတော်လေးအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့မြန်မာနယ်အမေရိကန်တွေကယူဆကြပါတယ် Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇုံသုံးမုံကတော့သူဟာတိုးတက်တဲ့အမြင်ရှိသူဖြစ်တယ်လို့ပဲရှေးရိုးဆွဲကြိုက်သူတွေကိုလည်းချင်းကပ်နိုင်သူဖြစ်တယ်လို့မြင်ပါတယ်။အောက်ခြေအလုံသမားတို့ကိုချင်းကပ်နိုင်သူလို့သူကမြင်တာပါ
။မင်းတို့ဆိုတာအောက်ချိုရည်မှုဆိုတော့သူမှာအောက်ချိုရည်ပိုင်းဆိုင်ရာအတွေ့အကြုံများတယ်။ပြီးတော့တပ်ဖက်မှလည်းစစ်တပ်ဖက်မှလည်းအတွေ့အကြုံတော်တော်လေးရှိခဲ့တယ်။ဒါကြောင့်ဒီသမတ္တာလောဟာရစ်ကိုတော်တော်လေးအထောက်အကူပြုမယ်လို့ထင်တယ်။မင်းနီဆိုတာပြည်နယ်တော်တော်လေးလောက်ခဲ့တယ်ဥပမာစီးပွားရေးပိုင်းဆိုင်ရာလည်းသူလောက်ခဲ့တယ်။ပြီးတော့ COVID ထုတ်ကလည်းသူတော်တော်လေးလောက်နိုင်တယ်ပြီးတော့အလုပ်သမားကိစ္စနဲ့လည်းပတ်သက်ပြီးတော့ဒီ family paid leave ပေါ့နော်ဒီအဲ့ဒါမျိုးလည်းတော်တော်လေးစီးပွားရေးရနဲ့လည်းသူလောက်နိုင်ခဲ့တယ်ပြီးတော့ပုဂ္ဂိုလ်ရေးရလည်းသူက integrity ပေါ့နော်တော်တော်လေးသူ့မှာဘယ်လိုပြောမလဲ integrity ဟာဒီရင့်ကျက်မှုရှိတယ်ကိုယ်သိခါပိုင်းမှာလည်းရင့်ကျက်မှုရှိတယ်ပြီးတော့ conservative ကိုလည်းသူကချင်ကပ်နိုင်တယ်ပြီးတော့တကယ်သူကတကယ်တော့ကတော့ကျေးရွာပါလို့ဆိုတော့သူကတကယ် working class ပေါ့နော်အလုပ်လုပ်တဲ့သူတွေကိုသူကချင်ကပ်နိုင်တယ်
ဒုတိယသမ္မတကမလာဟဲရစ်ကသူနဲ့လည်းတွေ့မဲ့ဒီဒုတိယသမ္မတလောင်းအဖြစ်နဲ့သူ့ကိုရွေးလိုက်တယ်လို့ကြေညာပြီးတဲ့နောက်မှာပဲဩဂတ်စတ6ရက်နေ့မှာမင်းနီဆိုတာပြည်နယ်စိန့်ပေါလ်မြို့ကသူ့ရဲ့နေအိမ်ရှိမှာသူ့ကိုထောက်ခံသူတွေစုဝေးကြပါတယ်။အဲဒီနောက်ဒုတိယသမ္မတဟဲရစ်ရဲ့ရွေးကောက်ပွဲစီရင်ပြုလုပ်မဲ့ဖီလာဒဲဖီးယားကိုသွားပြီးတော့ပထမဦးဆုံးရွေးကောက်ပွဲစီရင်ခီးစဉ်ကိုစတင်လိုက်ပါတယ်ခင်ဗျာ။ကျွန်တော်သားညိုဦးပါ
American ဒုတိယသမ္မတကမလာဟဲရစ်အနေနဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကိုသူ့ရဲ့လက်တွဲဘက်ရှင်းပြန်သူအဖြစ်ရွေးချယ်လိုက်တာပါဟဲရစ်နဲ့ဝေါ်စတန်နှစ်ဦးဟာလာမယ့်သမ္မတရွေးကောက်ပွဲမှာအကျိတ်နဲ့ရှင်းပြန်ရမယ့်ပြည်နယ်ခုနှစ်ခုစီမဲဆွယ်စည်းရုံးရေးဆင်ဖို့ရှိပါတယ်ပက်စီဝီရာကူဆွာရာရဲ့သတင်းဆောင်မကိုတော့ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင
်လူများစောင့်နေကြတဲ့ကြေညာချက်တော့ထုတ်ပြန်လိုက်ပါပြီအမေရိကန်ဒုသမ္မတကမ်လာဟဲရစ်အနေနဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုသူ့ရဲ့လက်တွဲဘက်ရှင်ပြိုင်သူအဖြစ်ရွေးချယ်လိုက်တာပါသူ့ရဲ့ကြေညာချက်မှာတော့တင်ဟာအစမ်းသက်ခံခေါင်းဆောင်တစ်ယောက်ဖြစ်ပြီးမင်းနီဆိုတာမိသားစုတွေအတွက်အလုပ်ဖြစ်မြောက်အောင်စွမ်းဆောင်နိုင်ခဲ့တဲ့မှတ်တမ်းတွေလည်းရှိပါတယ်ကျမတို့မဲဆွယ်အဖွဲ့အတွက်နဲ့ဒုသမ္မတရုံးအတွက်လည်းဒီလိုမူဝါဒကိုအခြေခံတဲ့ခေါင်းဆောင်မှုမျိုးယူလာမယ်ဆိုတာကျမယုံကြည်ပါတယ်လို့ထုတ်ပြန်ခဲ့တာပါprogressive တိုးတက်တဲ့အမြင်ရှိသူတွေအနေနဲ့အသက်60ရှိပြီဖြစ်တဲ့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Walls ကိုအားပေးနေကြပြီးသူဟာအုပ်ချုပ်ရေးမှူးတယောက်အနေနဲ့လက်ဝဲရိတ်တဲ့မူဝါဒတွေကိုအကောင်အထည်ဖော်ခဲ့သူပါဒိုင်းပြည်ရဲ့အနောက်အလယ်ပိုင်းမှာရှိတဲ့ Minnesota ပြည်နယ်ဟာရွေးကောက်ပွဲအနိုင်ရဖို့အတွက်အရေးကြီးတဲ့ပြည်နယ်တစ်ခုပါ American ပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့ဝင်ဟောင်းလည်းဖြစ်ကျောင်းဆရာဟောင်းတဦးလည်းဖြစ်တဲ့ Walls ဟာလူပြူတောနယ်ဒေသကမဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်တယ်လို့မြင်ကြပါတယ်။ ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါမောက်ခဂျနီဖာလောလက်စ်က
A progressive who's been able to win
သူကတုံးနေအနီအောင် conservative ခရိုင်မှာအနိုင်ရအောင်စွမ်းဆောင်နိုင်ခဲ့တဲ့ progressive တိုးတက်တဲ့အမြင်ရှိတဲ့သူတယောက်ဖြစ်ပြီးတော့ progressive မဟုတ်တဲ့နေရာတွေမှာရောမင်းနီဆိုတာပြည်နယ်တစ်ခုလုံးမှာအနိုင်ရအောင်လုပ်နိုင်ခဲ့ပါတယ်သူကတနက်ပိုင်းဆိုင်တဲ့သူတူလည်းဖြစ်ပြီးတော့တိုက်ပွဲပြန်စစ်ပြန်တူလည်းဖြစ်တဲ့အပြင် Nebraska မှာမွေးရလူပါဒါကြောင့်သူက American အလဲပိုင်းကိုနားလေတဲ့သူတယောက်ပ
ါဒါမဲ့နိုဝင်မာလာမှာHarris နဲ့ Wallstone နှုတ်ဦးဟာ Republican Party သမ္မတလောင်း Donald Trump နဲ့သူ့ရဲ့လက်တွဲပေါ်ရှင်ပြိုင်ဘက် JD Vance တို့နဲ့ရှင်ပြိုင်ရမှာပါ JD Vance က
Tim Walz's record is a joke
Tim Walz ရဲ့လှုပ်ဆောင်ချက်မှတ်တမ်းကဟာတာပါပဲ American ဆွေးရတစ်ဖွဲ့လုံးဘယ်စစ်မှာပဲကြီးကြီးသူကလက်ဝဲအကျဆုံးဆွေးရောက်တယောက်ဖြစ်ပါတယ် Tim Walz ကိုယူလိုက်တာကဘာကိုပြနေလဲဆိုရင် Kamala Harris ဟာသူ့ပါတီကလက်ဝဲစိုးနေရဲ့လူလားချက်တွေကိုဖြစ်ပြီးလိုက်တာပဲဖြစ်ပြီးတော့ဒါမျိုးပဲသူအမြဲလုပ်နေတာပါ
Harris မဲဆယ်အဖွဲ့က Walz ကိုဒုသမ္မတလောင်းအဖြစ်တရားဝင်မကြေညာခင်မှာပဲ Trump မဲဆယ်အဖွဲ့ကသူ့ကို NDA များတဲ့ Liberal အစွန်းရောက်တယောက်အဖြစ်သတ်မှတ်ကြေညာခဲ့ပါတယ် Trump နဲ့ Vance တို့ကိုလူထူးဆန်းပုံမှန်မဟုတ်တဲ့သူတွေအဖြစ် Walz ကထိထိရောက်ရောက်တိုက်ခိုက်ပြီးသူ့ရဲ့ပုံရိပ်ကိုမြင့်တင်လာတာပါ American မဲဆန္ဒရှင်တွေကြားသူ့ဘာသူမိတ်ဆက်ဖို့အချိန်သုံးလာရပါတယ်Pennsylvania ပြည်နယ်မဲဆန္ဒရှင်တဦးဖြစ်တဲ့ Kim Brown က
I don't know too much about him.
သူ့အကြောင်းတိတ်မသိပါဘူး။ဒါပေမဲ့အခုသူ့ကိုရွေးလိုက်တာကြောင့်သူ့အကြောင်းကိုသိအောင်လုပ်မှာပါ
။အဓိကကြတဲ့အကျိအနယ်ရှင်ပြန်ရမယ့်ပြည်နယ်တွေမှာ Harris နဲ့ Walz တို့ဟာလှည့်လည်စီးယုံကြမှာဖြစ်ပြီး Pennsylvania ပြည်နယ် Philadelphia မြို့မှာတော့အင်္ဂါနေ့ညနေမှာစတင်မှာပါခင်ဗျာ
။ခုတော့မြန်မာနိုင်ငံတွင်းကတိုက်ပွဲတွေအခြေအနေကိုကြည့်ကြရအောင်ပါရှင်။ကာကွယ်တပ်ဖွဲ့တွေထင်းချုံချောင်းကြီးညာထားတဲ့စင်ကူးမြို့နယ်တဲချီရွာတွေကိုစစ်ကောင်စီရဲ့သုံးရက်ဆက်တိုက်လေချောင်းတိုက်ခိုက်မှုအတွင်းဒေသခံတရာစင်ကျော်တေဆုံတယ်လို့ဒေသခံတို့ကပြောပါတယ်။မီဒီယာမြို့နယ်အထက်မှာလည်းစစ်ကောင်စီရဲ့လေချောင်းတိုက်ခိုက်မှုကြောင့်ဒေသခံ၃ဦးထိခိုက်ဒဏ်ရာရတယ်လို့ပြောကြပါတယ်။စင်ကူးနယ်မီဒီယာနယ်တဲကလေချောင်းတိုက်ခိုက်ခံရမှုအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ဦးတင်မောင်တန်းကပြောပြထားပါတယ်ရှင်။
ဒေသကကာကွယ်ရေးတပ်ဖွဲ့တွေထိ ंछ ုပ်လိုက်ကြောင်းကြေညာထားတဲ့စင်ကူမြို့နယ်တဲကလက်ပံလာကြေးရွာကိုဩဂုတ်လ6ရက်မနေ့နှစ်နာရီကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်လို့တူးတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ4ရက်နဲ့5ရက်နေ့တွေမှာလဲကန်တောင်ကြေးရွာနဲ့နှွေယုံကြေးရွာတို့ဘုံကျဲတိုက်ခိုက်ခံရလို့ကလင်းငယ်တွေအပေါင်းဝင်7ဦးတေဆုံးပြီး19ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကဆိုပါတယ်။စင်ကူမြို့နယ်အတွင်းကြေးရွာတွေကိုစစ်ကောင်စီဘက်က3ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တာလို့မန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်
။စင်ကူးမျိုးနယ်လက်ပံလာရွာကိုမနက်နံနာရီဝင်းကျင်မှာလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပါလေ။အဘုံနှလုံးကျဲကြခဲ့ပြီးတော့ပြည်သူတို့အသက်သေဆုံးခဲ့ပါလေ
။စစ်ကောင်စီအနေနဲ့ဒီပြည်သူကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတာဟာစစ်တပ်တပ်အနေနဲ့ဂုဏ်သိက္ခာအခင်းမဲ့ပုံသောရဖြစ်တယ်ဆိုတာကိုပြောချင်ပါတယ်ဗ
ျလက်ပလာကြေးရွာရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဇူလိုင်1ရက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲစခန်းကိုတိုက်ခိုက်ချိန်စစ်ကောင်စီတပ်ဘက်ကလေကြောင်းကဘုံကျဲခဲ့လို့ရဲစခန်းနီးနေအိမ်တွေမိလောင်ပျက်စီးခဲ့ပါသေးတယ်စစ်ကောင်စီထုတ်ပြန်ချက်မှာတော့အကြမ်းဖက်သမားတွေရဲ့လက်နက်ကြီးတွေကကြေးရွာတွေအတွင်းကြားရောက်ပောက်ကွဲတာကိုဖုံးကွယ်ဖို့အတွက်မဟုတ်မမှန်ရေးသားပြဝေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်စင်ကူးမြို့နယ်ကိုပြည်သူ့ကာကွယ်တပ်တွေကဇူလိုင်18ရက်ကရှင်းလင်းပြီးထိန်းချုပ်ကြောင်းကြေညာခဲ့တယ်လို့အဲဒီနောက်ပိုင်းလေကြောင်းနဲ့လက်နက်ကြီးအန်ရဲ့တရီထားချဖို့ဒေသခံတွေကိုအသိပေးနှိုးဆော်တာတွေလုပ်ခဲ့ပါတယ်။ဒါအပြင်စင်ကူးမြို့နယ်ကိုစစ်ကောင်စီကင်းစင်တဲ့မြို့နယ်ဖြစ်ကြေညာထားပြီးတိုက်ပွဲအတွင်းပြိမိနေတဲ့တရုတ်နိုင်ငံသား15ဦးကိုကာကွယ်ရေးတပ်ဖွဲ့တွေကနေရပ်ကိုပြန်ပို့ခဲ့ပါတယ်။စင်ကူးမြို့နယ်နဲ့ကရရမှာရှိတဲ့မရယာမြို့နယ်အနောက်ဘက်ချမ်းကိုလည်းတိုက်ပွဲဖြစ်တာမရှိပဲစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အော်ဂိုလာ6ရက်နေ့လယ်ပိုင်းကမရယာမြို့နယ်အနောက်ဘက်ချမ်းရှင်းလာကြီးရွာဘုံကျဲတိုက်ခိုက်ခံရတယ်လို့ဒေသခံတို့ကပြောပါတယ
်။မရယာနောက်ချမ်းကကျွန်တော်တို့မရယာမှာပေါ့သူကအရှိန်းနောက်ချမ်းရှိတာပေါ့နော်ဒီနေ့လေကြောင်းတိုက်ခိုက်လို့ကအနောက်ချမ်းလို့ခေါ်ပါဘူးဗျာ။တိုက်ပွဲဖြစ်တဲ့နေရာမှာသူကအကြောင်းမဲ့လို့ခေါ်တာရှင်းလာလို့ခေါ်ပြီးတော့နှစ်နာရီ50တိပေါ့ဗျာ3နာရီနဲ့2နာရီ3ဝန်းကျင်အောင်ပေါ့။ဒါကကနေတက်လာတဲ့ဝိုင်းကတည်းကအဲ့မရယာနောက်ချမ်းပေါ့နော်ဒီနေ့ရှိတဲ့ကဒီကံယူတစ်လျှောက်လေးတူလေကြောင်းတိုက်မှုလို့ဝင်အဓိကတော့ရှင်းလိုက်ရအောင်လို့ခေါ်လေကြာရှင်းလိုက်ရအောင်လို့အဓိကထားလို့ဒီလိုပြောနေတယ်ဒါနဲ့အထူးခိုက်ကြတော့ဒီလိုတော့ထိတယ်ပေါ့နော် သုံးမှုထားရဆိုပေမဲ့ဒီလေကြောင်းမှာတော်တော်ကြောက်နေရပါဘူး။သူတို့ကဒီလိုအခုနောက်ပိုင်းဆိုရင်ကျွန်တော်စင်လူမာရီယာလို့နှစ်ခုစလုံးကိုသူကာကွယ်တဲ့ဘက်ကိုသုံးမှုထားနေတယ်လို့အကြောင်းမဲ့ဒါမှတိုက်ပွဲမဖြစ်ပဲနဲ့လေကြောင်းတက်ခဲမှုလုပ်နေရဆိုပြည်ပြည်နေနေတော့ဒီလေကြောင်းတက်ခဲမှုကိုစိုးရိမ်နေရတော့ဗျာ
။မာရီယာပြုတ်နယ်ထဲမှာစစ်ရေးတက်မှပြီးတိုက်ပွဲဖြစ်နေတဲ့ဆိုပေမဲ့မရယာနောက်ဖက်ချံကြီးရွာတွေမှာပဲတိုက်ပွဲတွေဖြစ်နေပြီးအခုတိုက်ခိုက်ခံရတဲ့ရှင်လာရွာရှိရာမရယာရှိဘက်ချံမှာတိုက်ပွဲဖြစ်တာမရှိဘူးလို့ဒေသခံတွေကပြောကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လတရက်ကလည်းအောင်ချမ်းသာကြီးရွာကိုစစ်ကောင်စီတပ်ဖက်ကပြစ်ခတ်တဲ့လက်နက်ကြီးချရောက်ပောက်ကွဲလို့ဒေသခံအရသား3ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာခဲ့ပါသေးတယ်။စင်ကူးနဲ့မရယာနယ်ကိုလေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတဆုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။
ကျန်းပြည်နယ်ဒေသအခေါ်ကင်းနီပြည်နယ်ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီတပ်နဲ့ကင်းနီပူးပေါင်းတပ်ဖွဲ့တွေကြားဂျူဂျာဂျူဂျာတိုက်ပွဲဆက်ရှိတယ်လို့ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ ICE က VOA ကိုပြောပါတယ်။တော်လိုင်းရဲ့အင်အားစုတွေထိန်းချုပ်ထားတဲ့နေမြေတွေတဲစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်နေ့စဉ်ဆိုသလိုတိုက်ပွဲဖြစ်ပွားနေတာလို့လည်းပြောပါတယ်။ကင်းနီနဲ့ရှမ်းပြည်တောင်ပိုင်းကစစ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ကရင်နီပြည်နယ်လွိုက်ကော်နဲ့ရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်မြို့ဘက်မှာနေ့စဉ်ဆိုသလိုဂျူကြားနှစ်ဖက်တိုက်ပွဲဆက်ဖြစ်နေတယ်လို့ကရင်နီပြည်ကြားကာလာအုပ်ချုပ်ရေးကောင်စီ ICE အတွင်ရဲ့မှုနဲ့ကိုပညာကဩဂုတ်လ5ရက်ညနေပိုင်းမှာ VOA ကိုပြောပါရယ်ကရင်နီတော်လိုင်းရဲ့အင်အားစုဖက်ကထိန်းချုပ်ထားတဲ့နယ်မြေတဲ့စစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့စစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲတွေဖြစ်နေတာလို့ဆိုပါရယ်
တဲ့ပွဲကတော့ကွန်မြူပေါ်မှာကတော့ဂျူကြားတော့ရတဲ့ရှိလို့ပေါ့နော်တကယ်ကိုတက်ပွဲကြီးတွေတချို့ရဲ့မှာဖြစ်တယ်တချို့ရဲ့ကတော့ဂျူကြားရှိတယ်နောက်စစ်ကောင်စီတက်ကလည်းဒီဘက်ကရှစ်ပဲချမ်းပေါ့နော်တချို့စစ်ဆောင်စခန်းရှိတဲ့နေရာဘက်ကိုလည်းစစ်ကြောင်းတွေထိုးလာတယ်ရှိတော့ပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းမြို့တွင်းတချို့လူတွေရဲ့ဒီကင်းစခန်းတွေကိုဝင်တိုက်တာရှိသလိုသူတို့ကလည်းကျွန်တော်တို့ထိန်းချုပ်တဲ့တချို့နေမြေအထက်ကိုလည်းဝင်လာတာရှိတော့ပေါ့နော်ဒုတိယကုတိယသူကိုတက်လိုက်သူဆောက်လိုက်အလူမျိုးပုံစံမျိုးကတော့ရတန်းရှိနေပါလေ
စစ်ကောင်စီဘက်ကလေရင်ရော drone ဘုံးနဲ့ပါအသုံးပြုတိုက်ခိုက်နေတယ်လို့ ICE အတွင်းရင်းမှုနဲ့ကိုပညာကပြောပါတယ
်အဲ့တော့တချို့ရက်တွေမှာကတော့လေရင်နဲ့ဘုံးကျတာရှိလို့တချို့ရက်တွေကတော့ drone နဲ့ကျတာရှိတချို့ကတော့တချို့ရက်တွေကတော့ဘာလို့တင်းနေနေပေါ့နော်ပြပေါ်တယ်ရှိပါတယ်လော့ဇယ်ကတော့ဒီလက်ကောမျိုးအပြင်တချို့မြို့နယ်မှာလည်းဂျူဂျာဂျူဂျာဖြစ်တွေ့မှုတွေရှိပါတယ်အထူးသဖြင့်ကျွန်တော်တို့ရှမ်းနဲ့ကျွန်တော်ကီနီနယ်စပ်မှာလည်းစီရရကလည်းပြောလို့မရတဲ့အချင်းတွေပေါ့နော်ဟိုအလုံးတည်တဲ့အတိုင်းပဲဒီကင်းတွေပဲလက်ထုတ်ထားတာရှိပေါ့နော
်ပြီးခဲ့တဲ့ဂျွန်လဆောင်းမိုင်းကလေးကလွှတ်ကော်မြို့ဖက်ကိုစစ်ကောင်စီတပ်ကအင်အားဖြည့်တင်ပြီးတော့နေရာအနှံ့စစ်ကြောင်းထိုးလာတာကြောင့်ဂျွန်လနဲ့ဇူလိုင်လအတွင်းကရင်နီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေတံပြန်တက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဩဂုတ်လ3ရက်နေ့မှာထုတ်ပြန်ထားပါတယ်အလားတူရှမ်းပြည်တောင်ပိုင်းပင်လောင်မြို့နယ်ဆောင်းပြောင်းနောင်ဝိုးဘက်ကိုစစ်ကောင်စီတပ်နဲ့ PNO ပြည်သူ့စစ်အဖွဲ့တွေစစ်ကြောင်းဖြန့်ထိုးစစ်ဆင်လာတာကြောင့်ဇွန်လ15ရက်ကနေဇူလိုင်လ15ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေရှိခဲ့ပြီးတော့ဇူလိုင်လလယ်မှာဖဲခုံမြို့နယ်တိုက်ပွဲပြင်းထန်ခဲ့တယ်လို့လည်း KNDF ကပြောပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ drone bomb တိုက်ခတ်မှုကြောင့်အရသာ5ဦးသေဆုံးရသလိုစစ်ရှောင်းနေအိမ်နဲ့ဒေသခံနေအိမ်တရားဝန်းကျင်ပျက်စီးသွားတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ
်ပြည်သူနေအိမ်ကတော့90နောက်စစ်ရှောင်းနေအိမ်ကတော့9လုံးပေါ့ဆိုတော့95လုံးကြီးစစ်ကောင်စီရဲ့လက်နက်ကြီးတွေရောဘုံချလာပြီးကြောင်းကောတာကိုပျက်စီးရတာရှိပါတယ်ပြည်သူရဲ့တိကျတင်ဆုံးမှုကတော့ဒါကိုစစ်ကောင်စီရဲ့လက်နက်ကြီးရဲ့ဘုံ drone ဘုံချမှုတွေကြောင်းပေါ့နော်ပြည်သူအားလုံးတည်ဆုံးခဲ့ရပါတယ်
တိုက်ပွဲတွေအတွင်းမှာလက်နက်ခဲယမ်း30ကျော်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရမိပြီးတော့စစ်ကောင်စီဘက်က50ထက်မနည်းသေဆုံးတယ်လို့လဲ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ်ပင်လောင်းနယ်ဆောင်းပြောင်းကျေးရွာအုပ်စုတိုက်ပွဲမှာတော့အထိုင်စခန်းကုန်းတစ်ခုနဲ့ရဲစခန်းကိုတင်ပိုက်မိရှို့ရှင်းလင်းခဲ့ပြီးဖဲခုံမြို့နယ်ဇက်ကစစ်ကောင်စီနဲ့ PNO ပြည်သူ့စစ်အဖွဲ့ရဲ့စခန်းကုန်းတစ်ခုနဲ့စစ်ဆင်ရေးဂိတ်ကိုမိရှို့ရှင်းလင်းခဲ့ကြောင်းလဲ KNDF ကဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူ
း American ပြည်သူ့နယူးယောက်မြို့မှာရှိတဲ့အပြစ်ကလပ်တစ်ခုမှာတော့ဗုဒ္ဓဦးနေတိုင်းလူပေါင်းရာချီစုဝေးပြီးပြေးကြပါတယ် သူတို့ဟာကိုခန္ဓာချမ်းခံရေးအတွက်သာမဟုတ်ဘဲအချစ်ရှာဖွေနေကြသူတွေဖြစ်ပါတယ်။သုံးပိုင်းအကွာအဝေးပြေးပြီးတဲ့နောက်ပိုင်းရက်ွက်ဘီယာဘားတွေမှာကလပ်အဖွဲ့ဝင်တွေအနေနဲ့အားယူချပြီးသူတို့အနေနဲ့အဲ့ဒီမှာပဲချစ်သူဒါမှမဟုတ်လေတငယ်ချင်းအစ်စ်တွေကိုမိတ်ဖွဲ့ရှာပေးကြပါတယ်။ဂျွန်စုသတင်းပေးပို့ထားတာကိုတော့ကိုစံကျော်ပြောပြထားပါတယ်ရှင်။
online ကနေတဆင့်ကြင်အားဖက်ချတဲ့ mobile application တွေကိုတုံးပြီး online dating လုပ်နေတာနှစ်ပေါင်းများစွာရှိပါပြီ။ New York မြို့ကန်တွေကတော့ mobile application တွေအစားအပြည့်အစုံမှာပါဝင်ပြီးချစ်သူရှာနေကြပါတယ်
။ So I decided
dating application တွေကနေနားထားမယ်လို့ပြီးခဲ့တဲ့နေနှောင်းလုံးကဆုံးဖြတ်ခဲ့ပါတယ်။အဆင်မပြေဘူးလေ။ဒီလိုအစုံနဲ့ကြတော့ပျော်စရာကောင်းပြီးထူးခြားတဲ့နည်းလမ်းနဲ့လူသစ်တွေနဲ့တွေ့ဖြစ်တယ်။
2022ကနေ2023ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုတဝန်းမှာအားကစားလုပ်ရင်းချစ်သူရှာတဲ့ပွဲတွေကိုတက်တဲ့သူ135ရာခိုင်နှုန်းတိုးလာတာကိုတွေ့ရကြောင်း online ကနေတဆင့်လက်မှတ်ရောင်းဝယ်တဲ့ company Eventbrite ရဲ့ထုတ်ပြန်တဲ့အချက်အလက်မှာဖော်ပြထားပါတယ်။နယူးယောက်မြို့မန်ဟတန်အရက်က Washington Square ပန်းခြံမှာဗုဒ္ဓဦးနဲ့ညနေတိုင်းလူတွေစုဝေးပြေးကြရင်ချစ်သူရှာတဲ့ပွဲ Lunch Run Club ခေတ်စားနေပါတယ်။ပိုအဆင်ပြေပြေအောင်သွဲလုံနိုင်အောင်တီးတန့်အင်ဂျီအယောင်တွေခွဲဝတ်ကြဖို့လည်းအကြံပြုထားပါတယ
်
နယူးယောက်မြို့ကလူတိုင်းအနက်ရအဝတ်တွေရှိကြတယ်နယူးယောက်မြို့ရဲ့ဝစ်ဆောင်ယူနီဖောင်းလိုတော်ဖြစ်နေတော့ဒီအပြည့်အုပ်စုကိုလာပြီးတော့ကိုကလူလွတ်ဆိုရင်အနက်ရဝတ်ပါလို့ပြောထားပါတယ်ကိုမှချစ်သူရှိပြီးသားဆိုပေမဲ့ဒီအုပ်စုမှာပါဝင်ခြင်းနဲ့မိတ်ဆွေတငယ်ချင်းပဲရှာခြင်းနဲ့ချစ်သူရှာခြင်းတာမဟုတ်ဘူးဆိုရင်တော့အခြားအယောင်အင်ဂျီဝတ်ပါလို့ပြောထားပါတယ်
ဒီလိုအပြည့်အစုံမှာပါဝင်သူအများစုက mobile dating app တွေကိုစိတ်ကုံလာကြတာလို့အောင်သွယ်ရေးရကျွမ်းကျင်သူတွေရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ
် I think there's some disenchantment with
dating app တွေပေါ်မှာစိတ်ကုံလာရလို့ထင်ပါတယ်ရွေးချယ်စရာရှိပေမဲ့လည်းအကောင်ဆုံးရွေးချယ်စရာမဟုတ်မှန်းတော့ခံစားရပါတယ်မြန်မြန်အောင်သွယ်လုပ်ပြီးတာမျိုးလူချင်းတွေ့ရပွဲဝါဒနာချင်းတူတဲ့သူတွေစုတဲ့ပွဲမျိုးမှာဆိုရင်ဖုန်းကနေတဆင်မဟုတ်ဘဲနဲ့လူချင်းတွေ့ရတော့ဆက်ဆက်ချင်းမှာစကားပြောပြပြီးတော့ချိတ်ဆက်မိကြပါတယ်
။အားကစားနဲ့ဆက်ဆက်ပြီးချစ်သူရှာတဲ့ app ကိုတည်ထောင်ရင် Lunch Run Club ချစ်သူရှာအပြည့်အစုံစတင်ဖို့တည်ထောင်သူ Tip 6ကစစ်ကူးရခဲ့ပါတယ်။ဆက်ဆက်ရင်းတုံးကတော့အယောက်30ပဲရှိခဲ့ရကနေဒီနေ့အစောပိုင်းအထိအချက်လက်အရလူအယောက်1,100ကျော်ပါဝင်ပြေးနေကြပါပြီ
။ယူယောက်မြို့မှာလူလွတ်တွေအများဆုံးတက်ရောက်တဲ့ပွဲဖြစ်သတင်းပတ်တိုင်းကျွန်တော်တို့စမ်းချင်းချိုးနေပြီးတော့လူတွေလည်းဆက်တိုးနေသေးပါ
သုံးပိုင်းလောက်ပြေးရတယ်ဆိုပေမဲ့ဒီလောက်မွေးပဲလမ်းလျှောက်ပြီးလဲပါဝင်လို့ရပြီးပြီးရင်တော့အနီးအနားကဘားဆိုင်တွေမှာထိုင်ရင်းမိတ်ဖွဲ့နိုင်ကြပါတယ
် And then the big event is
#beersafter ဆိုတဲ့ပွဲကတော့အကြီးဆုံးပါကျမတို့အားလုံးဘားဆိုင်တစ်ခုထဲမှာစုကြပြီးမိတ်ဖွဲ့ကြပါတယ်အရန်ကောင်းပါတယ
်စိတ်ဝင်စားမှုတူတဲ့သူချင်းတွေ့တာကကောင်းမွန်တဲ့နေပဲလို့ဘော့စတန်တက္ကသိုလ်ကကက်သရင်းကိုဒီယိုတို့ကပြောပါတယ
် I think there's longevity and
ဒီကပဲဖြစ်ဖြစ်စတေရှိုးသွားကြည့်တာပဲဖြစ်ဖြစ်ဘီယာသွားတောက်ကြတာပဲဖြစ်ဖြစ်စိတ်ဝင်စားရခြင်းတူတဲ့သူချင်းချင်းချိတ်ဆက်မိတယ်ဆိုရင်မိတ်ဆွေသက်တမ်းကပို့ပြီးတော့ရှေ့မယ်လို့လည်းထင်ပါတယ
်2022ကနေ2023ခုနှစ်အထိအမေရိကန်ပြည်ထောင်စုမှာလူချင်းတွေ့အောင်သွယ်လုပ်တဲ့ပွဲတွေကိုတက်တဲ့သူ40နှစ်ရာခိုင်နှုန်းတိုးလာကြောင်း Eventbrite Company ရဲ့အချက်အလက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်။ စိုက်ပျိုးရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာမူလအတန်းကနေအထက်တန်းအထိကျောင်းသင်ခန်းစာတွေထဲမှာထည့်သွင်းထားတာတွေရှိပေမဲ့ဘာသာရပ်တစ်ခုအနေနဲ့လက်တွေ့ချက်ချပေါင်းဆက်ထားတာမျိုးမရှိသေးပါဘူး။ဒါနဲ့ပတ်သက်ပြီးကိုခင်မောင်ဆွေမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာမူလတန်းကနေအထက်တန်းအထိကျောင်းပညာရေးမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးထည့်သွင်းသင်ကြားတာတွေရှိပေမဲ့ဘာသာရပ်တစ်ခုအနေနဲ့တော့ပြဋ္ဌာန်းသင်ကြားတာမရှိသေးပါဘူး။ဒါအပြင်ကျောင်းတွေမှာစိုက်ပျိုးရေးကိုကျောင်းသားတွေစိတ်ဝင်စားလာအောင်လက်တွေ့လှုပ်ဆောင်တာကလည်းအလွန်နှေးပါလွန်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစိုက်ပျိုးရေးနဲ့အစားအစာအဖွဲ့ FAO မှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ရေစင်းစိုက်ပျိုးရေးတက္ကသိုလ်ဆင်းလည်းဖြစ်သူကိုထက်စော်ထွန်းကအခုလိုပြောပါတယ်။
စိုက်ပျိုးရေးကတော့ကျွန်တော်မြန်မာနိုင်ငံအတွက်ဆိုတာအရေးကြီးဆုံးလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်ကျွန်တော်တို့ရဲ့ပညာရေးစနစ်မှာပေါ့နော်ကိုရန်ဆယ်တန်းရောက်မှသာဒါနည်းနည်းလေးကျွန်တော်တို့ဒီအပင်ကြီးရဲ့အကြောင်းကိုပေါ့နော်သိပ္ပံနည်းကျသူတို့ထည့်ထားတဲ့ဟာလေးတွေကျွန်တော်တို့စလေ့လာရတယ်ပေါ့နော်ပြီးမှဆိုရင်ဒါရေစင်းတက်ကသူတက်ခဲလို့တာပေါ့နော်ဒီဟာတွေတက်ပြီးတော့သူတို့ရဲ့ဟာတွေကိုအသေးစိတ်သင်ရတာတကယ်တမ်းကမူလတန်းအလယ်တန်းအထက်တန်းမှာကျွန်တော်တို့ကတေချာပေါ့နော်စနစ်တကျသူတို့ရဲ့ level အလိုက်အညီပေါ့နော်တင်ယိုလေးတွေချွဲပြီးတော့ကျွန်တော်မြန်မာနိုင်ငံမှာလုပ်တင်နေပေါ့နော်လူတွေကဒါဒီစိုက်ပျိုးရေးတွေအားလုံးနဲ့ရင်းနှီးနေပေမဲ့တကယ်လက်တွေ့မပါတဲ့အခါမှာပေါ့နော်စောက်ထဲမှာပဲဖတ်လျာတာတို့မှတ်လျာတာတို့ဒီလောက်နဲ့ပဲကြောဖြတ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာစတာတက်ကတူမရောက်ခင်မှာဒါအားလုံးထိတွေ့အောင်ပေါ့နော်စနစ်တကျပြတ်ထန်းပြီးတော့ပေါ့နော်လက်တွေ့ပါတဲ့လှုပ်ဆောင်ပေးမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့လူငယ်တွေဒီလူကြီးဖြစ်လာတဲ့အခါမှာပေါ့နော်ကျွန်တော်စိုက်ပျိုးရေးနဲ့ပို့ပြီးတော့ရင်းနှီးချောင်းဝင်နိုင်မယ်လို့ကျွန်တော်ကတော့ယူဆတယ်ပေါ့နော
်။ကျောင်းတွေမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးကျောင်းသားတွေကိုသင်ကြားတဲ့လက်တွေ့အစီအစဉ်တွေမပါရှိတဲ့အတွက်ကျောင်းသားတွေဟာလည်းစိုက်ပျိုးရေးကိုအာယုံထဲမှာမထည့်သွင်းတော့ပဲစိတ်ဝင်စားမှုမရှိကြပါဘူး။နိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဆိုတာကိုတောင်မှသတိပြုမိခြင်းမရှိကြတော့ပါဘူး။အဲ့ဒီအတွက်ကျောင်းသားအများစုဟာအထက်တန်းအောင်ရင်ဝါဒနာပါရာမပါရာထက်အမှတ်စရင်ပေါ်မူတည်ပြီးသက်ဆိုင်ရာအစစ်မြင့်ပညာရပ်ဘာသာရပ်တွေကိုရွေးချယ်ကြပါတယ်။နိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုမြင့်တင်ဖို့စိုက်ပျိုးရေးတက္ကသိုလ်နဲ့စိုက်ပျိုးရေးသိပ္ပံကျောင်းတွေကိုတက်ရောက်မယ်ဆိုတဲ့ရည်ရွယ်ချက်ကတိတ်မရှိကြပဲအထက်တန်းအောင်မှအရာပဲတက်ရောက်ပညာသင်ကြားကြပါတယ်။တကယ်တမ်းစိုက်ပျိုးရေးကိုသာမူလတန်းကနေအထက်တန်းအထိဘာသာရပ်တစ်ခုအနေနဲ့စာတွေ့လက်တွေ့သင်ကြားကြမယ်ဆိုရင်ကျောင်းသားအလုံးဟာစိုက်ပျိုးရေးရဲ့အကျိုးကျေးဇူးကိုသိရှိကြမှာဖြစ်ပါတယ်အဲ့ဒီအတွက်ကျောင်းသူကျောင်းသားတွေကိုကျောင်းထဲမှာအတန်းအဆင့်လိုက်စိုက်ပျိုးရေးကိုလက်တွေ့နဲ့ပေါင်းစပ်သင်ကြားလာမယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးလည်းတိုးတက်လာမယ်လမ်းကြောင်းဖြစ်တယ်လို့ FAO ရဲ့ဝန်ထမ်းဟောင်းကိုထက်စော်ထွန်းကပဲပြောပါတယ်
စိုက်ပျိုးရေးကန္တာလေးတွေကိုမူလတန်းကလေးဘဝဆိုရင်မျိုးစေ့လေးတွေစိုက်ခိုင်းမယ်ပေါ့နော်သူတို့ဘလို့အပင်ပေါက်လာလဲနောက်တစ်ခုဒီအပင်လေးတွေကနေပြီးတော့ကျွန်တော်တို့ဘလို့ကျွန်တော်တို့အသီးလေးတွေရလာမလဲပေါ့နော်မြေကွက်ငယ်လေးတွေမှာပေါ့နော်ကျောင်းဆိုရင်ဘယ်ကျောင်းမှဖြစ်ဖြစ်ပေါ့နော်မြို့မှာပဲဖြစ်ဖြစ်တော့မှာပဲဒီ school garden လေးလိုမျိုးလို့ပေါ့နော်ကျောင်းသူကျောင်းသားတွေကတော့ဒါဆရာမဦးဆောင်မသာသူတို့ကပိုစိတ်ဝင်စားလာမယ်ပေါ့နော်အဲ့ဒီအချိန်မှာစနစ်တကျပြဋ္ဌာန်းပြီးတော့ဒီစာအုပ်ကလေးတွေနဲ့ပေါ့နော်ကျွန်တော်တို့တင်ယုံညွန်တန်းလေးတွေနဲ့သူ့ရဲ့မူလတန်းအလိုက်အလဲတန်းအလိုက်ဟောင်းကားနည်းပဲဖြစ်ဖြစ်ကျွန်တော်တို့ဒီ school garden လေးလိုမျိုးပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးလေးတွေကျွန်တော်တို့လှုပ်ဆောင်ပေးတင်တယ်ပေါ့နော်အဓိကကလေးတွေအတွက်ပေါ့နော်အကျိုးကျေးဇူးအများကြီးရှိတယ်ပေါ့နော်ဘာတွေပြောမလဲဆိုရင်ကျွန်တော်တို့ကတကယ်သူတို့လက်တွေ့ပေါ့နော်ဒီလိုအိုးလေးနဲ့ပဲစိုက်တာပဲဖြစ်ဖြစ်ကျွန်တော်တို့အဲဒီနောက်တစ်ခုကမြေခွက်ကလေးတွေမှာရှိတဲ့အကွက်ကလေးမှာဘောင်လေးတွေလုပ်ပြီးတော့စိုက်တာပဲဖြစ်ဖြစ်ကျွန်တော်တို့ပေါ့နော်ကျင်းလေးတွေတူးပြီးတော့စိုက်တာပဲဖြစ်ဖြစ်ပေါ့နော်ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ကဒီသူတို့ကတကယ်ဒီစာသင်ခန်းထဲတွေမဟုတ်တော့ဘူးပေါ့နော်တဘဝကိုသိပ္ပံပညာရပ်တွေပေါ့နော်ကျွန်တော်တို့သူတို့ဘလို့အပင်ပေါက်လဲဘလို့တွေအပွင့်ပွင့်လဲဘလို့တွေတီးလာလဲဘယ်အချိန်တွေမှာကျွန်တော်တို့ကရေတွေလောင်းရလဲပေါ့နော်ပေါင်းနေတင်ရလဲဒါမျိုးလေးတွေကျွန်တော်တို့သူတို့တစ်ခက်တဘဝနဲ့ထိတွေ့ပြီးတော့ကျွန်တော်တို့သူတို့ရဲ့သိပ္ပံပညာရပ်ပေါင်းဝန်းကျင်အပေါ်ကကယူဆိုင်မိလာမယ်ပေါ့နော်ကလေးလေးတွေကငငယ်တွေရချင်းနေကျွန်တော်ကြီးမှဒါမျိုးတွေလောက်တာနဲ့စာရင်ပေါ့နော်အဲ့လိုဟိုငငယ်ကလေးရချင်းနေဆရာဆရာမတွေကပြုစုပြောထောင်ပြီးတော့လောက်လိုက်မယ်ဆိုရင်ဒါမျိုးလေးတွေရလာမယ်နောက်တစ်ခုကကျတော့သူတို့ရဲ့ဒီကန္တာလိုက်ပေါ့နော်အလဲတန်းဆိုရင်အလဲတန်းအထက်တန်းဆိုရင်အထက်တန်းသူတို့ရဲ့နေရာလေးတွေတိချသတ်မှတ်ပြီးပြီးတော့ကျွန်တော်တို့ကဒီစိုက်ပျိုးခိုင်းလိုက်မယ်ဥဆောင်ပြီးတော့ပေါ့နော်ဆယ်ဆယ်မတွေကဥဆောင်ပြီးတော့သူတို့ရဲ့အသင်းလိုက်ဖြစ်စီအတန်းလိုက်ဖြစ်စီကျွန်တော်တို့ကသူတို့စိုက်ပျိုးခိုင်းမယ်ဆိုရင်သူတို့ရဲ့ responsibility ခေါ်တယ်ပေါ့နော်သူတို့ရဲ့တာဝန်ယူမှုတွေတယောက်နဲ့တယောက်ပေါ့နော်ဒီရဲ့အသီးနှံအထင်ကိုသူတို့ရေလောင်ရမယ်ပေါင်းတင်ရမယ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့ပေါ့နော်ဒီတာဝန်ယူမှုတွေသူတို့တိုးတက်လာမယ်အဲတယောက်နဲ့တယောက်ကျွန်တော်တို့တယောက်ထဲတင်လောက်တာမဟုတ်တော့ဘဲနဲ့ပေါ့နော်တငယ်ချင်းတွေစုပေါင်းပြီးတော့ဒီဟာလေးကိုကျွန်တော်ဖြစ် ြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဒီတကယ်လောကကြီးရဲ့ကျွန်တော်တို့ဒီចောင်းသင်ငန်းစာပြီးသွားရင်တကယ်ပြင်ပမှာနေရတဲ့သူတို့ရဲ့ life ကိုကျွန်တော်တို့ဒီចောင်းစာသင်ခန်းအပြင်မှာကျွန်တော်တို့ရအောင်ဖန်တီးပေးနိုင်တယ်ပေါ့နော်အကုန်လုံးကျွန်တော်တို့သူတို့လုတ်တက်လာမယ်ပေါ့နော်ငငယ်ကလေးရချင်းနဲ့ဒါမျိုးတွေအတွက်ကျွန်တော်တို့ကမရှိမဖြစ်ကျွန်တော်ကတော့လိုအပ်တယ်လို့ဒီယူဆတယ်ပေါ့နော်
တိုးတက်တဲ့နိုင်ငံအများစုမှာတော့စိုက်ပျိုးရေးကိုကျောင်းသင်ခန်းစာမှာပြဋ္ဌာန်းကြတယ်လို့ကျောင်းဝိုင်းအတွင်းမှာအသေးစားစိုက်ကင်းလေးတွေလည်းထားရှိပြီးလက်တွေ့လှုပ်ဆောင်ကြပါတယ်ဒါအပြင်အစိုးရစိုက်ပျိုးရေးဌာနပိုင်စိုက်ခင်းတွေမှာသွားရောက်လေ့လာကြတာတွေတောင်သူလယ်သမားတွေစိုက်ပျိုးချိန်ရိတ်သိမ်းချိန်တွေမှာသွားရောက်လှုပ်အားပေးကြတာတွေရှိပါတယ်မြန်မာနိုင်ငံမှာလည်းအကြောင်းသူကြောင်းသားတွေကတောင်သူလယ်သမားတွေကိုအဲ့ဒီလိုသွားရောက်ကူညီခဲ့ကြတာတွေရှိပေမဲ့တကယ်တမ်းကျတော့စစ်အစိုးရအဆက်ဆက်ကဝါရဖြန့်ချီရေးအတွက်ပဲအသုံးချခဲ့ပါတယ်အစဉ်အဆက်မြန်မာနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဟာစိုက်ပျိုးရေးဖြစ်ပေမဲ့တဖြည်းဖြည်းနဲ့နှိမ့်ကျလာပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာလည်းကမ္ဘာအစင်းရဲဆုံးနိုင်ငံအဆင့်ကနေဒီကနေ့အထိရုံးမထွက်နိုင်ကြသေးပဲပိုပြီးတောင်မှဆိုးလာနေပါတယ်ကျောင်းတွေမှာစိုက်ပျိုးရေးပညာနည်းတူအဓိကနေရာကနေအားထားမခံရတာကတော့တဘာဝပတ်ဝန်းကျင်ရေးရာပဲဖြစ်ပါတယ်တကယ်တော့တဘာဝပတ်ဝန်းကျင်ရေးရာဟာစိုက်ပျိုးရေးနဲ့အဓိကဓာတ်ရိုက်သက်ဆိုင်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျောင်းတွေမှာလည်းအခါအားလျော်စွာသင်ကြားတာရှိပေမဲ့မူလာတန်းကနေအထက်တန်းအထိဘာသာရပ်တစ်ခုအနေနဲ့ဒီဇိုင်းမတ်မတ်တစ်ခုတည်းသင်ကြားတာလက်တွေ့လှုပ်ဆောင်ကြတာတွေမရှိသေးပါဘူးအဲ့ဒီအတွက်သဘာဝပတ်ဝန်းကျင်ရဲ့အရေးပါမှုကိုကျောင်းသားကျောင်းသူတွေကအပေါ်ယံလောက်ပဲသဘောပေါက်ကြပေမဲ့နက်နက်ရှိုင်းရှိုင်းသိရှိမှုသိမ့်မရှိကြပါဘူးဒီလိုအခြေအနေတွေကြောင့်သဘာဝပတ်ဝန်းကျင်ကိုကျောင်းသင်ခန်းစာမှာအတန်းတိုင်းဘာသာရပ်တစ်ခုအနေနဲ့တိတိကျကျပြဋ္ဌာန်းသင့်တယ်လို့မြေလက်ဒေတာကသဘာဝပတ်ဝန်းကျင်ရေးရာပညာပေးနေသူတဦးကပြောပါတယ်
မြို့ပြကြီးကကျောင်းနေတဲ့ဥမာဖြင့်ရန်ကုန်မန္တလေးတို့နေရာတွေကကျောင်းနေတဲ့နေကျောင်းနေမှာဆိုလို့ရှိရင်တော့တော်တော်များများကသဘောပေါက်ဝင်ကျင်တဲ့နီးစပ်တယ်လို့ပြောရမှာကျောင်းဝင်းကြီးတွေကကျေတယ်တပင်းနေရှိတယ်အဲ့လိုစာသင်ချိန်တွေမှာဆိုရင်တပင်းနေဟောတော်ပြီးသင်ရတယ်ဆိုတော့နေထားတွေရှိတယ်ပေါ့နော်ကလေးဆိုတာပြေးလွှားနေကြတာလေဒါပေမဲ့တချို့ကစကူးတွေကြီးတယ်3တက်4တက်အသွာဟိုမြေကြီးနဲ့လည်းမထီရဘူးကလေးကဟိုတပင်းအောင်ပါတပင်းနေပါလေကြည့်ရဘူးပေါ့နော်သူငှက်တန်တော့မှသူတို့နားထောင်လို့မရဘူးဆိုတော့ဟိုအဲ့လိုနေထားရှိတယ်ဆိုတော့လက်တွေ့ထိတွေ့လို့ရတယ်ပတ်ဝန်းကျင်မျိုးဖန်တီးပေးဖို့လည်းလိုတယ်ပေါ့နော်သင်ရန်လာတယ်မဟုတ်ဘဲနဲ့လက်တွေ့လောက်ခံရမယ်ဥမာဖြင့်အဲတင်ပင်မျိုးစီဆိုတာဘလို့မျိုးအပင်ပေါက်လာလဲဟိုဘလို့မျိုးတင်ပင်ဖြစ်အောင်ပြုစုပြောထောင်မလဲဆိုတဲ့ဟာမျိုးတယောက်မဟုတ်တော့နှစ်ယောက်သုံးယောက်ဝိုင်းပြီးတော့ပြုစုပြီးတော့ဒီပေါ်မှာတကယ်ဆိုင်ဆိုင်တာမျိုးသူနာမည်လေးနဲ့တာဝန်ယူပြီးတော့ခန်းစားချက်လေးတွေပြန်ပြီးတော့ပြောပြခိုင်းတာမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေပြုစုပြထောင်ပေးမယ်ဆိုလို့ရှိရင်သဘောပေါက်ဝင်ခြင်းကိုလည်းချစ်လာမယ်ပြီးလို့ရှိရင်သူတို့ကိုလည်းတန်ဖိုးထားလာမယ်ပေါ့ဒီတခြားနိုင်ငံတွေမှာဆိုလို့ရှိရင်ဓာတ်တွေတွေပါပါတယ်ပေါ့နော်မျိုးစေ့အကြောင်းလေးတွေပါတယ်ပြီးလို့ရှိရင်အပင်အကြောင်းလေးတွေပါတယ်ကိုယ်တိုင်လောက်ရတဲ့ခန္ဓာလေးတွေလည်းပါတယ်ပေါ့နော်တီးတန်ကြီး environment အတွက်ဆိုပြီးတော့ပြတ်တန်းစာအုပ်တွေပါဒါမှမဟုတ်အခန်းတစ်ခုခုအနေနဲ့ပါတယ်ဆိုလို့ရှိရင်တော့ဟိုကောင်းမယ်လို့ယူဆပါတယ
်အခုအခါမှာတော့နိုင်ငံရေးအခြေအနေအရမူလာတန်းကနေအထက်တန်းထိစာသင်ကျောင်းတွေမှာကျောင်းသားတွေနေပါကုန်တယ်လို့စိုက်ပျိုးရေးလုပ်ငန်းမှာလည်းရည်တည်နေကြတဲ့ကျေးလက်တွေမှာအားကောင်းမောင်းတန်လောက်ကင်နိုင်ကြတဲ့လူငယ်တွေရှားပါကုန်ပါတယ်အများစုကစစ်မှုထမ်းဥပဒေကိုရှောင်ရှားကြသလိုရေကြီးရာမျက်နှာရာကိုထွက်ခွာတဲ့အနေနဲ့အထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုတရားဝင်ရောတရားမဝင်ပါအလုသွားလုပ်ကင်ကြပါတယ်။အဲ့ဒီအတွက်လုံသားရှားပါမှုတွေဖြစ်လာကစိုက်ပျိုးမြေတွေမှာအပြည့်အဝမစိုက်ပျိုးနိုင်ကြတော့ဘဲပတ်လတ်မြေလွတ်တွေများလာပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံရဲ့စီးပွားရေးကိုပြန်လည်ထူထောင်ဖို့အတွက်ကတော့နောက်တစ်ချိန်မှာစာသင်ကျောင်းတွေမှာကလေးကအဓိကဘာသာရပ်အနေနဲ့စာတွေ့လက်တွေ့သင်ကြားလေ့လာဖို့လိုတယ်လို့စိုက်ပျိုးရေးပညာရှင်တွေကရှုမြင်နေကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအပါအဝင်အနောက်ဥရောပနိုင်ငံများရဲ့မရေရာတဲ့အထောက်ပံ့တွေကြောင့်ယူကရိန်းစစ်ပွဲဟာခက်ခဲခဲခဲနဲ့ဖြစ်ကျော်နေကြရပါတယ်တဖက်မှာလည်းရုရှားစစ်တပ်ဟာထိုးစစ်အနေနဲ့အောင်မြင်မှုရနေသလိုအကယ်၍ယူကရိန်းစစ်ပွဲကိုအမေရိကန်နဲ့ဥရောပနိုင်ငံတွေကထောက်ပံ့တာတွေရက်ခတ်မယ်ဆိုရင်ရုရှားကျူးကျော်စစ်ဟာအရှိန်အဟုန်မြင့်လာနိုင်တယ်လို့ယူကရိန်းစစ်မြေပြင်မှာရောက်ရှိနေတဲ့အမေရိကန်သတင်းထောက်နစ်ချိုင်တာနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတွစ်ဆုံမေးမြန်းထားတာကိုဟောင်ဆာကတင်ဆက်ထားပါတယ်ရှင်
ကမ္ဘာသဝန်းကဖြစ်ပျက်နေတဲ့တိဘက်ခနဲ့စစ်ပွဲတွေကြားထဲမှာသတင်းမှန်တွေရရှိဖို့သတင်းမီဒီယာသမားတွေဟာအသက်အန္တရာယ်ကိုထက်သွက်မထားဘဲခက်ခက်ခဲခဲနဲ့သတင်းယူနေကြရပါတယ်ဒီလိုအခြေအနေတွေကြားထဲမှာပဲသတင်းယူရင်းနဲ့ဖမ်းဆီးထောင်ချခံရတဲ့သူတွေရှိသလိုဖမ်းဆီးတပ်ဖြတ်ခံရတဲ့သတင်းတော့တွေလည်းအများကြီးရှိနေပါတယ်အလျားသူပဲစစ်ပွဲရဲ့ရှေ့တန်းစစ်မြစ်နှံပြင်ပေါ်မှာပဲတည်ဆုံသွားတဲ့လူလည်းအများကြီးရှိပါတယ်ဒီလိုအန္တရာယ်ကြားထဲမှာသတင်းအမှန်တွေကိုဖော်ထုတ်နိုင်ဖို့အတွက်ယူကရိန်းနိုင်ငံထဲကစစ်ပွဲရှေ့တန်းစစ်မြေပြင်ပေါ်မှာအသက်ဆုံးပြီးတော့သတင်းယူနေတဲ့အမေရိကန်သတင်းတောက် Nick Chira နဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
် When I first came here it was very scary I didn't know what
ပထမဆုံးကျွန်တော်ဆက်စရောက်တုန်းကရန်ကိုကြောက်ရွံ့နေမိပါတယ်ဘာလို့လို့ဘာကံမှန်းလည်းမသိသလိုဘယ်သူနဲ့စကားပြောရမလဲဆိုတာလည်းမသိခဲ့ပါဘူးသူတို့ရေးထားတဲ့စာတွေကိုလည်းမဖတ်တတ်သလိုစလုံးအခရာတွေကိုလည်းတလုံးမှဖတ်လို့မတတ်ပါဘူးကျွန်တော်ဒီအလုပ်ကိုစိတ်ထဲနှစ်ပြီးတော့လုံးဆောင်နေခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့တက်တောင့်တက်တာနဲ့နေနေတဲ့ဘဝကိုကျွန်တော်မနစ်သက်ပါဘူးအိမ်မှာအေးအေးဆေးဆေးထိုင်နာနေတဲ့ခံစားချက်ကကျွန်တော်အလုပ်ကိုမလုပ်ချင်မဲနဲ့ပြင်းရည်တွေကပ်နေတဲ့ခံစားချက်တစ်ခုလို့ခံစားမိပါတယ်ဒီအချိန်မှာကမ္ဘာပေါ်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ချပြစရာတွေအများကြီးရှိနေပါတယ်ဒါကြောင့်ကျွန်တော်လုပ်နေတဲ့လောက်ကအရေးကြီးတဲ့လောက်လို့ကိုကိုကိုခံယူထားပါတယ်။ဒါမှတကယ်ဖြစ်ပျက်နေတဲ့အရာတွေကိုလူတွေသိရှိအောင်ကူညီရရောက်တယ်လို့ကြောက်စရာကောင်းလာတဲ့ဒီစစ်ပွဲတွေတဲကဖြတ်တန်းနေရတဲ့ကျွန်တော်အတွက်အားအင်တစ်ခုအနေနဲ့ကူညီရလဲရောက်ပါတယ်။အခုဆိုရင်ယူကရိန်းစစ်ပွဲဟာအရန်ကိုထိလွယ်ရှလွယ်တဲ့အခြေအနေတရမှာရှိနေပါတယ်။အခုချိန်မှာယူကရိန်းစစ်သားတွေဟာစစ်မျက်နှာပြင်မှာအဆင်မပြေမှုတွေနဲ့ရင်ဆိုင်နေကြပါတယ်။သူတို့တွေဟာခံစစ်အနေထားပေါ်မှာရောက်ရှိနေပြီးတော့ရုရှားစစ်တပ်ဟာတိုက်စစ်နေထားမှာရှိနေပါတယ်။ရုရှားဘက်ကအာသာချက်တွေရှိနေတယ်လို့အနောက်နိုင်ငံတွေရဲ့ယူကရိန်းပေါ်အကူအညီလျှော့ချမှုကိုခွင့်ကောင်းယူပြီးတော့ရုရှားကအောင်မြင်မှုတွေဇက်တိုက်ရနေပါလေ။ဘာပဲဖြစ်ဖြစ်အမေရိကန်ဒေါ်လာ64သန်းကိုမကြခင်ကပဲအတည်ပြုခဲ့ပြီးတော့အမေရိကန်ဒေါ်လာ54သန်းကတော့2022ခုနှစ်မှာတန်ခင်ကလေးကအတည်ပြုပေးခဲ့ပြီးလည်းဖြစ်ပါတယ်။ဥပမာအနေနဲ့အခုထောက်ပံ့ခဲ့တဲ့ငွေပမာဏကိုနှိုင်းယှဉ်ရရင်ဒီဝင်ငွေတွေဟာအမေရိကန်နိုင်ငံရဲ့တစ်နှစ်တာဝင်ငွေရဲ့3.3 နှစ်ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုတော့ဒီထောက်ပံ့ငွေတွေဟာတကယ်တော့ပနာမအနည်းငယ်လောက်တတ်တာပဲရှိတယ်လို့ဆိုလို့ရပါတယ်။ဥပမာအနေနဲ့မြေပြင်တပ်သားတွေကိုစစ်ဝတ်စုံတွေစစ်ဖက်နှက်တွေကိုထောက်ပံ့ပေးတယ်လို့မျိုးပေါ့။အကယ်၍နေတိုးအဖွဲ့သားဒီစစ်ပွဲမှာရုရှားနဲ့ထိတိုက်တွေ့ပြီးတော့ပါဝင်ရမယ့်အခြေအနေသာရောက်ခဲ့မယ်ဆိုရင်ကုန်ကျစရိတ်တွေကြီးမားလာတယ်လို့အရန်လဲအနေနဲ့များပြီးတော့တည်ဆုံးမှုအရေးအတွက်လည်းပိုပြီးများလာမှသိကြပါတယ်။ဒီလိုနေငယ်တာရှိတဲ့ထောက်ပံ့ကြေးကိုယူကရိန်းကိုမကူညီနိုင်ဘူးဆိုရင်ရုရှားကယူကရိန်းကိုအလွဲတကူအနိုင်ယူမှာဖြစ်တယ်လို့ရုရှားကတဖြည်းဖြည်းနဲ့နေမြေကျွန်လာပြီးတော့အနောက်နိုင်ငံကိုပါအလွဲတကူချင်းချောက်နိုင်ပါတယ်။ဒါကြောင့်ယူကရိန်းကိုမထောက်ပံ့ဘူးဆိုရင်အနာဂတ်မှာကျွန်တော်တို့အတွက်ဆိုးရွားမှုတွေနဲ့ကြုံတွေ့ရနိုင်တယ်ဆိုတာသိကြပါတယ်။ကမ္ဘာတဝန်းကပြည်ပကဖြစ်နေတဲ့နေရာကိုရောက်နေကြတဲ့သတင်းမီဒီယာသမားတွေကိုပေးကျင်တဲ့သတင်းစကားကတော့သတင်းမီဒီယာသမားတွေဟာပြတ်မှတ်အနေနဲ့ခံနေရတာကမြန်မာနိုင်ငံနိုင်ငံတည်းမဟုတ်ပါဘူး။နေရာတော်တော်များများမှာတွေ့နိုင်ပါတယ်။ဥပမာမက္ကဆီကို၊အစ္စရေး၊ပါလက်စတိုင်း၊ယူကရိန်း၊ရုရှားစတဲ့နိုင်ငံတွေကသတင်းသမားတွေလည်းအပါအဝင်ပါပဲ။ကျွန်တော်တို့ကပထမဆုံးအမှန်တရားကိုရရှိနိုင်တဲ့သူဖြစ်ပြီးတော့ဖော်ထုတ်သူတွေလည်းဖြစ်တယ်လို့စစ်မြေပြင်ရဲ့ရှေ့တန်းစာမျက်နှာမှာရှိတဲ့သူတွေကိုလည်းအာရုံစိုက်နေပါတယ်။စစ်ပွဲမှာပထမဆုံးတည်ဆုံသွားတဲ့သူတွေဟာအမှန်တရားဖြစ်တယ်လို့ဆိုရိုးစကားရှိခဲ့ပါတယ်။ဒါကြောင့်သတင်းတောက်ရုပ်သံသတင်းတောက်ဓာတ်ပုံသတင်းတောက်စတဲ့သူတွေအားလုံးဟာအမှန်တရားကိုဖော်ထုတ်နေကြတဲ့လူသားတွေဖြစ်ပါတယ်။ပြည်ပခါတွေဟာအမှန်တရားကနေစတင်ဖြစ်ပေါ်တယ်လို့ပြောလို့ရပါတယ်။အဲဒီကနေတခါတလေသင်ဟာလဲပြည်ပခါတဲကိုရောက်သွားနိုင်ပါတယ်။တကမ္ဘာလုံးမှာရှိတဲ့သတင်းမီဒီယာသမားတွေသူတို့ပြည်မြန်မာနိုင်ငံတဲမှာရှိနေပြီးတော့နှိပ်စက်ညှဉ်းပန်းခံပြီးတော့ဒီလောက်ကိုလုံနေတဲ့အထူးပုဂ္ဂိုလ်တွေပဲဖြစ်ပါတယ်။ကျွန်တော်တို့လစာအများကြီးမရပါဘူး။အရန်ကိုခက်ခဲတဲ့အလုပ်တစ်ခုလည်းဖြစ်ပါတယ်။ဘာလို့ဒီလောက်ကိုဆွဆွဲမြဲမြဲလုပ်နေရသလဲလို့လူတွေကမေးကြပါတယ်။ကျွန်တော်တို့ငွေအတွက်ဒီလောက်ကိုလုပ်နေကြတာမဟုတ်ပါဘူး။ဒီလောက်ကကျွန်တော်တို့အတွက်ပေးရတဲ့တာဝန်တစ်ခုလို့ဖြစ်နေတာပါ။ကျွန်တော်တို့လုံချင်လို့လုပ်နေတဲ့အလုပ်တစ်ခုပဲဖြစ်ပါတယ်။ပြီးတော့စိတ်ထဲမှာအရှိတိုင်းပြောရရင်သတင်းမီဒီယာသမားတွေဟာလူကောင်းတွေဖြစ်ကြပါတယ်။ကျွန်တော်တို့သိတဲ့အရာတွေအတွေးအမြင်တွေကိုကမ္ဘာတစ်ဝှမ်းမှာရှိတဲ့လူတွေကိုချပြခြင်းကြပါတယ်။ကျွန်တော်တို့လူတွေသာမရှိခဲ့ဘူးဆိုရင်ကမ္ဘာကြီးကဆိုးရွားနေတဲ့နေရာကြီးတစ်ခုလို့ဖြစ်နေမှာသိကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံတဲကသတင်းတောက်တွေကိုပြောချင်ပါတယ်။ဒီအလုပ်ဟာတကယ်ပဲခက်ခဲပါတယ်။
ဒါပေမဲ့အာနာရှင်တွေကကျွန်တော်တို့ကိုထောင်ပဲချာချဖမ်းမဲ့ဖမ်းဖမ်းတပ်ဖြတ်မှုတွေလုပ်နေပါစေကျွန်တော်နေရာမှာအစားထိုးမဲ့သူတွေရှိနေပါလေ။နာကျင်မှုတွေမခံကျင်စိတ်တွေနဲ့လှုပ်ရှားယုံကံမှုတွေဟာတခြားသူတွေအတွက်လုံဆော်မှုတွေကြောင့်သတင်းမီဒီယာသမားတစ်ယောက်ကြသွားရင်၃ယောက်ကနေ၅ယောက်၅ယောက်ကနေ၁၀ယောက်အထိအစားထိုးပြီးတော့ပွားများလာနိုင်ပါလေ။ကမ္ဘာတစ်ဝှမ်းမှာရှိတဲ့သတင်းမီဒီယာသမားတွေဟာအတူတကွပူးပေါင်းကြဖို့လိုအပ်ပါလေ။ကျွန်တော်တို့တွေဟာတူးခြားမှုရှိတဲ့လူသားတွေဖြစ်ပြီးတော့ကျွန်တော်တို့လိုလူမျိုးတွေသာမရှိခဲ့ရင်ကမ္ဘာကြီးဟာကြောက်စရာကောင်းတဲ့နေရာတစ်ခုဖြစ်သွားလိမ့်မယ်လို့ပြောချင်ပါလေ။
One of us goes down, 10 more replace us. And journalists need to stick together around the world. We are a special kind of people. And without us, the world would be a scary place.
American Zirin Dao Yeh, Russia and Ukraine Sipwe Ha Tui Chong Neh, Dremidiya Dhamaari Chong Tui Niya Reh Achenri Rehu Pyo Pya Pya Dwaara Beh Phipa Reh. Narabha Sisi Ma Leh, Buru Rehga Pawein Suni Jam Leh Surao Sao Miya Jishu Pya Jabak Miya. Chono Hong Saba, American Biraan Zuga Neh Tinsa Pya Khe Rehwa.
ခုရအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပါရှင်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာလာမယ့်2024သမ္မတရွေးကောက်ပွဲမှာသူ့ရဲ့လက်တွဲဘက်ဒုသမ္မတလောက်အဖြစ်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုအင်ကာနီကရွေးချယ်လိုက်ပါပြီ။ဒုတိယသမ္မတလောက်အဖြစ်ရွေးချယ်ဖို့ဘယ်သူတွေကိုစဉ်းစားသုံးသပ်ခဲ့ပါသလဲ။သမရဟောင်းထွန်နဲ့ထရန်ကတော့နောင်ချင်းပမဲ့စကားစစ်ထိုးပွဲနဲ့ပတ်သက်လို့ဘယ်ရက်မှချင်းပမဲ့ဘလို့ပုံစံမျိုးနဲ့ချင်းပမဲ့ဘယ်နေရာမှချင်းပမဲ့စသဖြင့်သူ့လူလားချက်တွေကိုလူမှုကွန်ရက်ဆိုရှယ်မီဒီယာမှာတင်ထားပါတယ်။ဗာရိုနီကာဘော့ဒရက်စ်အီဂလီစီယာပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင်။
2024နိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်တဲ့ဒုသမ္မတကမ်လာဟဲရစ်ရဲ့လက်တွဲဘက်ဒုသမ္မတလောင်းဘယ်သူဖြစ်လာမလဲဆိုတာကိုအားလုံးကစိတ်ဝင်စားစောင့်ကြည့်နေပါတယ်။ဒုသမ္မတလောင်းဖြစ်လာဖို့ထင်ကြေးပေးခံရသူတွေရဲ့ပန်ဆယ်ဗေးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ရှ်ရှာပီရို၊မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်နဲ့အမေရိကန်ထက်လွတ်တော်အမတ်မတ်ကယ်လီတို့ပါဝင်ပါတယ်။မဲဆန္ဒရှင်တွေကတော့ကမ်လာဟဲရစ်အနေနဲ့အသင့်တော်ဆုံးဒုသမ္မတလောင်းရွေးချယ်ပြလိုက်တာကိုစောင့်ကြည့်ပြီးအမေရိကန်ပြည်ထောင်စုရဲ့48ယောက်မြောက်သမ္မတဘယ်သူဖြစ်လာနိုင်မလဲဆိုတာကိုအဆုံးဖြတ်ပေးနိုင်ပါတယ်
signals a lot about
တင်းတော်သူတဦးကိုရွေးချယ်ပြသလိုက်ရကနေသူ့ရဲ့အရေးချင်းကိုအများကြီးတွေးရမှာပါဒါအပြင်အကြောင်းတစုံတရာကြောင့်သူသမရတာဝန်မထမ်းဆောင်နိုင်တော့တဲ့အခါသူရွေးချယ်ခန့်ထားတဲ့သူဟာအစိုးရရဲ့မူဝါဒကိုဘလောက်ထိအကောင်းဆုံးထိန်းကျောင်းအကောင်အထည်ဖော်သွားနိုင်မဲ့သူဖြစ်မလဲစသဖြင့်ထဲသွင်းစဉ်းစားဆုံးဖြတ်ရမှာပ
ါ Harris အနေနဲ့သူ့အပေါ်ထောက်ခံလာဖို့အကျင့်နဲ့စီရင်ရမယ့်ပြည်နယ်တွေကိုလှည့်လည်မဲဆွယ်ဖို့ပြင်ဆင်နေပြီးသူ့ရဲ့ဒုသမရလောင်းတဲ့အတူအင်ကာနီကျရင်ပန်ဆယ်ဗေးနီးယားပြည်နယ်မှာကျင်းပမယ်မဲဆွယ်ပွဲနဲ့ဒီအစီအစဉ်ကိုစတင်မှာပါ Republican သမရလောင်းဒေါ်နယ်ထရမ့်ကလည်းသူ့ကိုထောက်ခံလာအောင်ခွန်ဆိုင်အားစိတ်စီရင်ရမှာပ
ါ This time around states like Pennsylvania
အခုလိုကာလမှာပန်ဆယ်ဗေးနီးယား Wisconsin Michigan နဲ့ Arizona ပြည်နယ်တွေဟာပြည်နယ်ကြီးတွေဖြစ်သလိုအကျိအနဲ့ရှင်ပြန်ရမယ့်ပြည်နယ်တွေလည်းဖြစ်ပါတယ်
ဒါအပြင်ကမ်လာဟဲရစ်အနေနဲ့ဒေါ်နယ်ထရမ့်နဲ့စကားဆစ်ထိုးမာလာဆိုတာကလည်းစိတ်ဝင်စားစရာပါ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့သမ္မတဂျိုးဘိုက်ဒန်ရွေးကောက်ပွဲကနေနှုတ်ထွက်သွားတာကြောင့်စက်တင်ဘာ10ရက် ABC ရုပ်မြင်သံကြားကထုတ်လင်းမဲ့စကားဆစ်ထိုးပွဲကိုစက်တင်ဘာအစောပိုင်းမှာ Fox News 1သတင်းဌာနကကမကထပြုလုပ်ပြီး Pennsylvania ပြည်နယ်မှာခမ်းမာတွင် APA တပ်နဲ့စကားဆစ်ထိုးဖို့တောင်းဆိုပါတယ်စက်တင်ဘာ၄ရက်နေ့မှာစကားစစ်ထိုးဖို့တွေ့ရင်တွေ့အဲ့ဒီနေ့မှာမတွေ့ရင်တွေ့တော့မှာမဟုတ်ဘူးလို့လဲ Troop လူမှုကွန်ရက်မှာ Trump ကစနေနေ့ကရေးသားပါတယ် Harris မဲဆွယ်စီရင်ရေးအဖွဲ့ကတော့မူလအစီအစဉ်အတိုင်းသာစကားစစ်ထိုးကြဖို့ပြောထားတာပ
ါ Well Donald I do hope you'll reconsider
Donald ပြောတဲ့အတိုင်းစကားစတူပွဲဆင်းရဲမှာဆုံးကြဖို့စဉ်းစားပေးလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်။ပြောစရာရှိနေတယ်ဆိုရင်ကျွန်မကိုမျက်နှာစင်းဆိုင်လာပြောပါ
။ If you got something to say say it to my face
Harris နဲ့ Trump ရဲ့စကားစတူပွဲအကောင့်ထဲပေါ်မပေါ်ဘူးတော့စောင့်ကြည့်ရမှာပါ။သမရလောင်းတွေကတော့ရွေးကောက်ပွဲမှာအနိုင်ညာကြီးဆက်လက်မဲဆွယ်နေကြပါတယ်ခင်ဗျာ။
သေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ကျတဲ့အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းဆောင်ကတင်ပြပေးနေပါရဲ့ရှင
်ပြင်သစ်မှာ1828ခုနှစ်ခရဲကရေမွေးနဲ့အလားကုန်ပစ္စည်းတွေထုတ်လုပ်တဲ့ဂဲလန်လုပ်ငန်းကြီးကိုပြင်သစ်ရဲ့ထင်းသိမ်းရမယ့်အမွေအနှစ်တစ်ခုဖြစ်ဆိုရကသတ်မှတ်ထားပါတယ်ကမ္ဘာပထမဆုံးနှုတ်ခမ်းညီတောင်အပါအဝင်အလားကုန်သမိုင်းမှာထူးခြားစံပြုစရာပစ္စည်းတွေထုတ်လုပ်နေတဲ့ဂဲလန်လုပ်ငန်းကြီးအကြောင်းကိုတော့မတ်စမြတ်မွန်နဲ့အတူကမ္ဘာတလွှားခီးသွွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်
ကမ္ဘာမှာကမ္ဘာလှည့်ခီးသွွားဧည့်သည်အများဆုံးလာတဲ့မြို့တွေထဲမှာပြင်သစ်နိုင်ငံပါရီမြို့ကထိတ်ဆုံးမှရှိနေပါတယ်။ပါရီခီးသွွားလုပ်ငန်းရဲ့ကိန်းဂဏန်းတွေအရ2022ခုနှစ်တုန်းကပါရီကိုလာကြတဲ့ဧည့်သည်က44သန်းထက်မနည်းရှိပါတယ်။လဲစရာ၊ကြည့်စရာ၊လေးလာစရာတွေများလာတဲ့ပါရီမြို့တော်မှာသမိုင်းနဲ့ယဉ်ကျေးမှုအမှုပညာလက်ရာတွေအပြင်ကမ္ဘာတဝန်းကဧည့်သည်တွေကိုဆွဲဆောင်ထားတာကကမ္ဘာကျော်တဲ့ပြင်သစ်ဖက်ရှင်နဲ့ပြင်သစ်အလှကုန်ရေမွှေးတွေဖြစ်ပါတယ်။နှစ်ဆင်ယူရိုငွေတန်းထောင်ချီရတဲ့ပြင်သစ်အလှကုန်နဲ့ရေမွေးအယောင်ဝင်ငွေထဲမှာပါရီကိုလာလေကြတဲ့နိုင်ငံတကာခီးသွွားတွေစီကရတာလဲမနည်းလှပါဘူးပြင်သစ်သွားရင်ပြင်သစ်ရေမွေးတော့ဝယ်လိုက်ရမှာဆိုတာမျိုးအထိပြင်သစ်ရေမွေးတွေကကဘာကျော်ပါတယ်တကယ်တော့ဖက်ရှင်နဲ့ရေမွေးကပါရီမြို့သူမြို့သားတွေနဲ့ခွဲမရတဲ့အရာတွေဖြစ်ပါတယ်ပြင်သစ်ရေမွေးတွေထဲမှာသမိုင်းတင်ခံရတဲ့အထိကြော်ကြတဲ့အမှတ်တံဆိပ်တစ်ခုကတော့ Gallen ဖြစ်ပါတယ်1828ခုနှစ်မှာတည်းကစတင်ခဲ့တဲ့Gallen အလှကုန်ကုမ္ပဏီကသူ့ရဲ့ရေမွေးပလင်းတွေကိုအမှုပညာလက်ရာတစ်ခုလိုဖန်တီးထားတာပါအချိန်တွေသာပြောင်းလဲသွားပေမဲ့ဘယ်တော့မှရိုးမသွားတဲ့သူ့ရဲ့ရေမွေးတွေနဲ့အလှကုန်တွေကလူတိုင်းအတွက်စိတ်ခံပစ္စည်းတွေလိုဖြစ်နေပါတယ
် Le travail d'une dame de table c'est
ကျမရဲ့တာဝန်ကရေမွေးပလင်းတွေကိုအလှဆင်ပေးရတဲ့တာဝန်ဖြစ်ပါတယ်တကယ့်တန်ဖိုးကြီးရေမွေးပလင်းတွေကိုပဲပြင်ဆင်ပေးရတာပါအရေးသေးပိုင်းမှာတူမတူအောင်ထူးခြားတဲ့ရေမွေးတွေအတွက်ပဲအလှဆင်ပေးရတာဖြစ်ပါတယ
်အခုလို့ Gallen ရေမွေးပလင်း Dublin စီကိုအသေးစိတ်အနုစိတ်အလှဆင်ပေးတဲ့ Sylvia ဟာပြင်သစ်ရေချင်းမှုဝန်ကြီးဌာနကအသေးအမှတ်ပြုပေးတဲ့ Order of Arts and Letters မှာအမြင့်ဆုံး Knight ဖွဲ့ကိုရထားသူဖြစ်ပါတယ်ရေမွေးပလင်းတွေကိုအလှဆင်တာဖြစ်ပေမဲ့အမှုပညာလက်ရာတစ်ခုလိုဖန်တီးတဲ့အတွက်အသေးအမှတ်ပြုခံထားရတာပ
ါ C'est ça le manuel c'est qu'il y a pas il y a pas de copie Le résultat est toujours identique
puisque il y a moins plein de coujins ici que là ne veut à thé sait à la sin ma de. D'abémé à long tani de sin du thoat ba de. Yé mwé myo sa de coujins ici à toi belo ta sin jin à la pien sin pé ya me so de si sne shi tha pi da ba. À la sin pé tu dai ma thu de ko bai han ni shi ja ro. Ai ko bai han lat ya li de plein de coujins ici ma pa twa me tin ma de.
လွန်ခဲ့တဲ့နှစ်ပေါင်း200လောက်ထဲကရှိနေတဲ့ Gallen အလှကုန်တဲ့ရေမွေးကုမ္ပဏီဟာပြင်သစ်နိုင်ငံရဲ့နာမည်ကျော်စိန်ခါအမှတ်တံဆိပ်တစ်ခုဖြစ်တာနဲ့အတူသူ့ပစ္စည်းတွေကိုပုံမှန်ဝယ်ယူအားပေးကြသူတွေကလည်းနည်းနည်းရရပုံကိုယ်တွေတော့မဟုတ်ကြပါဘူ
း So many famous people and Josephine Baker sous le vent l'impératrice Sissi was totally crazy about
Sissi လို့တည်ကြတဲ့ Austria Empire Igri Elizabeth လို့ဘယမရီသားမကနာမည်ကျော်အမှုပညာရှင် Josephine Baker, Italy Gita Muji, Giacomo Puccini, စာရေးဆရာကြီး Ernest Hemingway စတဲ့အကျော်အမော်တွေအများကြီး Gallen ရေမွေးတွေကိုဆွဆွဲမြဲမြဲတုံးကြတဲ့အကြောင်းကို Gallen အမွေအနှစ်ထင်းသိမ်းရေးညွှန်ကြားမှုကရှင်းပြနေတာပါ။အခုလိုဘယင်မတွေတော်ဝင်မင်းသမီးတွေတမရကတော်တွေတုံးဆွဲကြတဲ့ Gallen အလှကုန်တဲ့ရေမွေးတွေအပြင်ဒီလုပ်ငန်းစတင်ခဲ့တဲ့ကတီထွင်ခဲ့တဲ့ကုန်ပစ္စည်းတွေကိုကုမ္ပဏီကစနစ်တကျစီးရင်ပြုစုမှတ်တမ်းတင်ထားပါတယ်။ပါရီမြို့တော်မှာ Warehouse of Wonders လို့နာမည်တက်ပြီးတော့နေရာတစ်ခုမှာအသေးအချာသိသိမှတ်တမ်းပြုထားတာပါ
Alors voilà on rentre dans la réserve alors la réserve des sublimes c'est ။
အခုကျမတို့ရောက်လာတဲ့နေရာကကယ်လန်လုပ်ငန်းကြီးရဲ့သမိုင်းဝင်ပစ္စည်းတွေကိုမှတ်တမ်းတင်သိမ်းထားတဲ့ The Warehouse of Wonders နေရာဖြစ်ပါတယ်။လုပ်ငန်းကြီးအတွက်အရေးပါဆုံးအမှတ်တရကိုကိုးစားအပြုဆုံးစံထားစရာအကောင်းဆုံးပစ္စည်းပေါင်း400ရှိပါတယ်။ကျမတို့မှတ်တမ်းတင်သိမ်းထားသမျှပစ္စည်းတွေဆိုရင်တော့ 18,000 ရှိတာပါ။အချက်လက်မှတ်တမ်းပေါင်းက 9,000 လောက်နဲ့နိုင်ပေါင်းများစွာအသံဖန်းရိုက်ကူးထားတဲ့မှတ်တမ်းတွေလည်းရှိပါတယ်
။ AP သတင်းဌာနကိုတည်ထန့်ကြည့်ရှုခွင့်ပေးခဲ့တဲ့ကယ်လန်မော်ဂွန်တိုက်မှာနှစ်ပေါင်းများစွာဆက်ရောကိုပါနှစ်ပြီးဖန်တီးထားတဲ့ရေမွေးတွေနဲ့အလှကုန်ပစ္စည်းတွေကိုတင်စီထားပါတယ်။အဲဒီထဲမှာကမ္ဘာပထမဆုံးဖြစ်တဲ့နှက်ခမ်းနီတောင်းလည်းပါပါတယ်
။ This is the first lipstick ever made in the history. It's the first one worldwide.
ဒါကတမိုင်းမှာပထမဆုံးဖြစ်တဲ့နှက်ခမ်းနီတောင်းမှာကမ္ဘာပထမဆုံးဖြစ်ပါတယ်။ Forget me not ဆိုတဲ့နာမည်နဲ့ကယ်လန်ကပထမဆုံးနှက်ခမ်းနီတောင်းကိုတီထွင်ခဲ့တာဖြစ်ပါတယ်။1890ခုနှစ်မှာဖန်တီးခဲ့တယ်ဆိုတာဒီပေါ်မှာရေးထားပါတယ်။နှက်ခမ်းနီကုံသွားရင်ပြန်ဖြည့်နိုင်မယ့်နှက်ခမ်းနီတောင်းမျိုးလုပ်ထားတာပါ
။ကယ်လန်ကုမ္ပဏီထုတ်နှက်ခမ်းနီတောင်းမပေါ်ခင်တုန်းကဘူးလေးတွေနဲ့ထည့်ထားတဲ့အရောင်နဲ့ပေါင်တာတွေကိုနှက်ခမ်းဆိုးစေးအဖြစ်နဲ့ဆိုးကြတာဖြစ်ပါတယ်။ကယ်လန်ဝန်ထမ်းတယောက်ကတနေ့မှာဖျောင်းနိုင်အရောင်ဆိုင်တစ်ခုမှအရောင်မျိုးစုံနဲ့ဖန်တီးထားတဲ့ဖျောင်းနိုင်တွေကိုတွေ့ပြီးတော့နှက်ခမ်းနီတောင်းတွေဖန်တီးဖို့အကြံရခဲ့တာလို့ပြောပြပါတယ်။အဲဒီကစားလို့ဖျောင်းလို့ပျော်ပြောင်းညံ့ညောတဲ့နှက်ခမ်းနီတောင်းတွေကိုဂယ်လန်ကုမ္ပဏီကစတင်တီထွင်ခဲ့တာဖြစ်ပါတယ်။ရေမွေးနဲ့အလှကုန်တွေကိုဂယ်လန်မိသားစုအဆက်ဆက်ဖန်တီးခဲ့တာမှာ LVMH လုပ်ငန်းကြီးက1994ခုနှစ်မှာမဝယ်ခင်အထိမျိုးဆက်50လောက်ကန်ခဲ့တာဖြစ်ပါတယ်။ဒီလုပ်ငန်းကိုတီထောင်ခဲ့တဲ့ Pierre François Pascal Gallen ဟာဆရာဝန်တစ်ယောက်ဖြစ်တယ်လို့ဓာတုဗေဒပညာရှင်တစ်ယောက်လည်းဖြစ်ပါတယ်။ရေမွေးတွေနှက်ခမ်းနီတွေပါးနီတွေမျက်နှာလိမ့်ခရင်တွေသာမကသူပထမဆုံးတီထွင်ခဲ့တဲ့သမိုင်းဝင်ပစ္စည်းတွေအများကြီးပါ
။ Here you can discover the patent of the toothbrush created by Pierre François Pascal Gallen.
ဒီပုံမှာဆိုရင်ပီယက်ဖွန်ဆာပါစကယ်ဂဲလန်1845ခုနှစ်တုန်းကဖန်တီးခဲ့တဲ့သွားရိုက်တံမူပိုင်ပုံတွေကိုတွေ့ရမှာပါသူကျေးဇူးကြောင့်ပဲသွားရိုက်တံတွေကိုတီထွင်နိုင်ခဲ့ပါတယ်ဒီပုံတွေကိုကြည့်ရင်ရှေ့ပြေးစမ်းတင်နေတာသိကိုစိတ်ဝင်စားဖို့ကောင်းပါတယ်ကြည့်ပါဦးသဘွတ်တံတွေကအရွယ်စားပုံစံအစုံပဲအခုခေတ် electric သဘွတ်တံတွေနဲ့တူမနေဘူးလားရှင
်of toothbrush
ကဲဟလန်အလှကုန်ပစ္စည်းလုပ်ငန်းကြီးကိုပြင်သစ်နိုင်ငံရဲ့ဂရုစရာအမွေအနှစ်တစ်ခုအဖြစ်ထိန်းသိမ်းထားတဲ့လို့ပြင်သစ်အစိုးရကသတ်မှတ်အတိအမှတ်ပြုထားပါတယ်ပြင်သစ်ရဲ့ရင်ချင်းမှုသမိုင်းနဲ့အမှုပညာလက်ရာတွေကိုထိန်းသိမ်းထားတဲ့ဒီလုပ်ငန်းကြီးကလည်းစတင်တည်ထောင်တဲ့1828ခုနှစ်ထဲကစလို့ဒီနေ့အထိသူတို့ရဲ့ကုန်ပစ္စည်းတိုင်းကိုပြင်သစ်ရဲ့သဘာဝအလှတွေကိုရှေ့တန်းတင်ပြီးတော့ပြင်သစ်နိုင်ငံမှာပဲထုတ်လုပ်နေတယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်မော်ပါ
VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒုတိယသမ္မတလောင်းအဖြစ်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာတိုက်ပွဲအဆန်းသတ်ခံခေါင်းဆောင်ဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုလိုက်ပါတယ်။မင်းနီဆိုတာမိသားစုတွေအတွက်မစ္စတာဝေါ့စ်ကမယုံနိုင်လောက်အောင်ကိုလှုပ်ပေးနိုင်ခဲ့တယ်လို့လည်းကမလာဟဲရစ်ကသူ့ထောက်ခံသူတွေစီပို့တဲ့သတင်းစကားတို့မှာပြောဆိုထားပါတယ်ရှင်။ယာယာစင်ဝါကိုခေါင်းဆောင်တဲ့အဖြစ်တင်လိုက်ချောင်းဟမတ်စဖွဲ့ကအင်ကန်နီမှာကျင်းညာပါတယ်။အောက်တိုဘာအစ္စရေးတိုက်ခတ်မှုခေါင်းဆောင်အဖြစ်စင်ဝါကိုအစ္စရေးကသတ်မှတ်ထားတာပါ။အင်ကန်နီမှာပဲလေဗနွန်ဟစ်ဘိုလာအဖွဲ့ကဒရုန်းနဲ့အစ္စရေးမြောက်ပိုင်းကိုတိုက်ခိုက်တာကြောင့်အစ္စရေးစစ်သား6ဦးအပါအဝင်အနည်းဆုံးလူ19ဦးလောက်သေဆုံးသွားတယ်လို့အရေးပေါ်ဆောင်ရှောက်ရေးတာဝန်ရှိသူတွေကပြောပါတယ်။နိုဘယ်ဆုရှင်မိုဟာမက်ယူနွတ်ဟာဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရကိုဦးဆောင်မယ်လို့ဗုဒ္ဓဟူးနေ့အစောပိုင်းမှာသမ္မတပြောရေးဆိုခွင့်ရှိသူကကြေညာလိုက်ပါတယ်စစ်တပ်အကြီးအကဲတွေစနပြကျောင်းသားခေါင်းဆောင်တွေစီးပွားရေးနယ်ပယ်ကထင်ရှားတဲ့ခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေတက်ရောက်ကြတဲ့အစည်းအဝေးကအခုလိုဆုံးဖြတ်တာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေ။ VOA ကိုအပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ။